Welcome to the Voice of America in Burmese.
Mingla menake ma shin. Washington DC မြို့တော်အမေရိကန်တန်ကနေ2016ခုနှစ် January လ30ရက်စနေနေ့မနက်ဖြန်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့40တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ကျမခွာညိုပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမနန္ဒာချန်နဲ့အတူညင်ညာပေးပါပါချင်းကနေတဆင့်ပေါက်ပွားတဲ့ Zika virus 4ဟာလူသန်းနဲ့ချီးပြီးအခုဆက်ခံနေရတာမို့ဒီနှစ်ထဲဘရာဇီးလ်မှာကျင်းပမယ့် Olympic ပွဲကနေကူးစက်မှုတွေပိုပြီးများလာနိုင်မယ်လို့ခန့်မှန်းနေကြပါတယ်အီရန်နိုင်ငံကို American နိုင်ငံသားတွေခီးသွားခွင့်အတွက် American အစိုးရကတတိပေးချက်ထုတ်ပြန်လိုက်ပါတယ်တရုတ်နိုင်ငံမှာတော့လူခွင့်ကိုလှုပ်ရှားသူ3ဦးကိုထောင်တန်းတွေပြည်တန်းတွေချမှတ်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှတ်ခွာညီ
ကောင်းပါပြီရှင်အခုမနေ့ပိုင်းနားဆင်ရမယ့်သတင်းလွှာလေးထဲမှာတော့ကရင်နိုင်ငံရေးပါတီ5ခုပေါင်စည်းရေးကော်မတီတရဖွဲ့စည်းလိုက်ပြီးဖေဖော်ဝါရီလထဲမှာပေါင်စည်းနိုင်ရေးဆွေးနွေးကြပါလိမ့်မယ်2016ခုနှစ်ကစတင်မဲ့လွှတ်တော်သစ်အတွက်ကောက်ကထနဲ့ဒုတိယဥက္ကဋ္ဌနေရာတွေအတွက်အနိုင်ရအနာလွှဲပြောင်းယူရမယ့် NLD ပါတီကရွေးချယ်လိုက်တဲ့အဆိုပြုစည်းရုံးပေါ်မှာသဘောထားအမြင်တွေနဲ့အတူမင်းမျိုးဘက်မှာတော့အင်ဂျင်နီယာတက်ကမြေသုံးယူမှုတွေနဲ့ပတ်သက်လို့ဒေသခံတွေကအခုလိုပြောပါတယ
်။ကာ30နီးပါးမှသူတို့ပေးထားတာ13လိန်းကျော်လောက်ကလေးပဲပေါ့ကျွန်တော်တို့ကြောင်းရွှေစိတ်ကိုပေးထားတာကအဲ့ဒီပေးတဲ့ပုံစံနဲ့ကျွန်တော်တို့
ညောင်နီချေးရွာတဲ့ကမြေနေရဖယ်ပေးရသူဦးကြည်မောင်ရဲ့ပြောပြချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။တခါရေဘေးတင့်စာတင်ကျောင်းတွေပြန်လည်ထူထောင်ရေးရန်ပုံငွေပွဲကျင်းပမယ်ဆိုတဲ့ ICCG အဖွဲ့ရဲ့ပြောကြားချက်ကိုလည်းထုတ်လွှင့်ပေးအောင်ပါပါ။ဒီလိုအစီအစဉ်တွေမတိုင်ခင်အခုတော့နောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့မန္တနာချန်တို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်တိုင်းမှာပြန့်နှံ့နေတဲ့ချင်းကနေတဆင့်ပေါက်ဖွားတဲ့ Zika virus 4ဟာလူပေါင်းတန်းနဲ့ချီအကူးဆက်ခံနေရပြီးဒီနှစ်နှောင်းပိုင်းဘရာဇီးလ်နိုင်ငံမှာကျင်းပမယ့် Olympic ပွဲချိန်ရောက်ရင်တော့ Olympic ပွဲတော်ကိုလာရောက်သူအများပြားရှိနေမှာပေါ့။သူတို့နေရပြန်ချိန်မှာကမ္ဘာအနှံ့ဒီရောဂါပိုးကူးစက်ပြန့်ပွားမှုတွေဖြစ်လာနိုင်တာပါ။လူများစုအတွက်ကတော့ Zika virus 4ဟာပြဿနာသိမ့်မရှိပဲအဖျားတက်တဲ့လက္ခဏာမျိုးလောက်ပဲရှိပေမဲ့သူကမွေးဖွားလာမဲ့ကလေးငယ်တွေမှာတော့ဆိုးရတဲ့မွေးရပါချုပ်ရင်းကျက်တွေပေါ်လာနိုင်တယ်လို့ယောဂါထိန်းချုပ်ကာကွယ်ရေးဗဟိုဌာနကဒေါက်တာဘက်ဘဲလ်ကပြောပါတယ်။ဘရာဇီးနိုင်ငံကယောဂါရှင်4000လောက်မှာ Zika virus ပိုးနဲ့ဆက်နွယ်ပြီးယောဂါဖြစ်ပွားနေတာတွေတွေ့ရတယ်လို့သူတို့မှာမွေးဖွားလာတဲ့ကလေးငယ်တွေမှာတန်မှန်မဟုတ်ပဲအုံနှောင့်နဲ့ဥကောင်တိတ်သေးနေတာတွေ့ရတယ်လို့ဆိုပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတော့ Zika virus ပိုးဟာအမေရိကတိုက်တလောမှာလင်းလင်းမြန်းမြန်းပြန့်နှံ့နေပြီးအခုဆိုရင်လူပေါင်း၄သန်းလောက်မှကူးစက်နေနိုင်တယ်လို့ဆိုပါတယ်။ဒီပိုးဟာလက်တင်အမေရိကနဲ့ကရေဘီယံတစ်လျှောက်အများကိုပြန့်နှံ့နေတာပါ။ဒေတာရင်းနိုင်ငံပေါင်း23နိုင်ငံမှာဒီရောဂါပိုးပြန့်နှံ့နေပြီးအဆင့်အမြင့်ဆုံးသတိပေးချက်လည်းထုတ်ပြန်ထားတယ်လို့ WHO အကြီးအကဲ Margaret Chan ကပြောပါတယ်။ဘရာဇီးနိုင်ငံမှာမနစ်ကပထမဆုံးဒီရောဂါဖြစ်ပွားသူတွေ့ခဲ့ရပြီးနောက်ပိုင်းအဲ့ဒီချိန်ကစလို့ဒေတာရင်းနိုင်ငံအများအပြားကိုအလှည့်မြန်ပြန့်ပွားကြတာပါ။ဒါပေမဲ့လည်းဒီရောဂါပိုးအတွက်ဘယ်သူကမှအစပိုင်းမှာစိုးရိမ်မှုတွေမရှိကြဘူးလို့ဆိုပါတယ်
။အဓိကဆီးရီးယားတိုက်ခံအဖွဲ့ကသပိတ်မှောက်ခဲ့ပေမဲ့လည်းဆီးရီးယားစစ်ပွဲဆုံးသက်ရေးတောက်ကြနေကငင်းငယ်ဆွေးနွေးပွဲတွေကိုတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကုလသမဂ္ဂတာဝန်ရှိသူတွေကျင်းပခဲ့ကြပါတယ်။ဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်စတီဖန်ဒါမစ္စတူရာနဲ့ကုလသမဂ္ဂဆိုင်ရာဆီးရီးယားတန်မတ်ကြီးဘာရှာဂျက်ဖာရီဦးဆောင်တဲ့ဆီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့တို့ဂျနီဗာမှာရှိတဲ့ကုလသမဂ္ဂရုံးမှာတွေ့ဆုံပြီးတော့တောက်ကြနေနေလယ်မှာဆွေးနွေးပွဲတွေကိုစတင်ခဲ့တာပါအစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာတော့အတိုက်ခံအဖွဲ့ဖြစ်တဲ့အစ်မြင့်စစ်ဆက်ညှိနှိုင်းရေးကော်မတီကကိုယ်စားလှယ်တွေနဲ့တင်းငွင်တွေနေမှာတွေ့ဆုံနိုင်မှုမျှော်လင့်တဲ့အကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်တွဲဆောင်နိုင်ဖို့အတိုက်ခံကိုယ်စားလှယ်တွေအလေးနက်ထားစဉ်းစားမယ်လို့ယုံကြည်လောက်တဲ့အကြောင်းရင်းတွေရှိတဲ့အကြောင်းဒါကြောင့်လဲဆီးရီးယားရေဆွေးနွေးပွဲတွေရှေ့ဆက်နိုင်ဖို့တနင်္ဂနွေနေ့မှာအတိုက်ခံအဖွဲ့နဲ့တွေ့ဆုံနိုင်တဲ့အလားအလာရှိတဲ့အကြောင်းဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂတာမတ်ကြီးကပြောဆိုပါရယ်ဆော်ရီအာရေဘီယာနိုင်ငံရီယတ်မှာဆွေးနွေးနေကြတဲ့အတိုက်ခံကော်မတီကတော့ကုလသမဂ္ဂအရာရှိတွေနဲ့တွေ့ဆုံဖို့အတွက်စနေနေ့နောက်ပိုင်းမှာကိုယ်စားလှယ်အနေငယ်ပါဝင်တဲ့အဖွဲ့ငယ်တစ်ခုကိုဂျနီဗာကိုဆစ်လွတ်ဖို့ရှိပေမဲ့ဆက်ဆက်ဆွေးနွေးဖို့တော့မဟုတ်ဘူးလို့ပြောဆိုခဲ့ပါရယ်
အီရန်နိုင်ငံကိုခီးသွားလာမှုအတွက်အမေရိကန်စုအနေနဲ့ချိန်ဌာနကတောက်ကြနေမှာပဲသတိပေးချက်ထုတ်ပြန်လိုက်ပါတယ်။အထူးသဖြင့်အီရန်လွယ်ဘွားအမေရိကန်နိုင်ငံသားတွေကိုသတိပေးထားတာပါ။ဒါဟာ2015ခုနှစ်ဩဂုတ်လကတည်းကအကျုံးဝင်တဲ့သတိပေးချက်နေရာမှာအစားထိုးထုတ်ပြန်လိုက်တာဖြစ်ပြီးအထူးသဖြင့်အမေရိကန်နဲ့အီရန်နှစ်နိုင်ငံစလုံးအတွက်နိုင်ငံသားခံယူထားသူတွေအနေနဲ့အီရန်မှာအဖမ်းခံရနိုင်တဲ့အန္တရာယ်ရှိတာကိုထပ်မံသတိပေးထားတာပါ။အီရန်နဲ့အမေရိကန်တို့ကြားတန်တမာဆက်သွယ်ရေးမရှိတဲ့အတွက်အရေးပေါ်တစ်စုံတရာဖြစ်ခဲ့ရင်အမေရိကန်ကသူ့နိုင်ငံသားတွေကိုအကူအညီပေးဖို့အတွက်အကန့်သက်တွေရှိနေတာကြောင့်လည်းဖြစ်ပါတယ်။တချိန်ထဲမှာပဲ Saudi Arabia နိုင်ငံမှာတော့အရှေ့ပိုင်းကရှီယာရီရဲ့ဗလီဝကျောင်းတစ်ခုမှာတောက်ကြံတဲ့ဝတ်ပြုဆူတောင်းပွဲချင်းပါနေတော့တနတ်သမားတွေကပြစ်ခတ်ခဲ့တဲ့အတွက်အနည်းဆုံး2ဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့ပါတယ်။ El Asha မြို့ကမဟာဆန်အရက်မှာရှိတဲ့MM Reza ဗလီမှာပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။ဝင်ရောက်တိုက်ခိုက်သူတူကသူ့ရဲ့ဖောက်ခွဲပစ္စည်းတွေကိုဖောက်ခွဲနေတော့တခြားသူတွေကတနတ်တွင်လည်းပြစ်ခတ်ခဲ့တယ်လို့ Saudi Arabia ပြည်ထောင်ဝန်ကြီးဌာနရဲ့ကြေညာချက်ကိုအစိုးရသတင်းမှာဖော်ပြပါတယ်။တိုက်ခိုက်သူတယောက်အသေးခံပုံဖောက်ခွဲဖို့လုပ်နေတာကိုတော့ဟန်တားနိုင်ခဲ့တယ်လို့လည်းပြောပါတယ်။အခုတိုက်ခိုက်မှုကိုဘယ်အဖွဲ့အစည်းကလှုပ်ဆောင်လဲဆိုတာကိုတော့ချက်ချင်းမသိရသေးပါဘူး။မဟာဆန်ကဘာအကြီးဆုံးရေနံချက်ဆက်ရုံဖြစ်တဲ့အစိုးရပိုင်း Saudi Arabia ရေနံကုမ္ပဏီကရှီယာအလုသမားအများပြနေထိုင်တဲ့နေရာပါဆူနီပြင်အုပ်ချုပ်တဲ့ Saudi Arabia နိုင်ငံမှာရှီယာဥယျာဉ်ကတနနိုင်ငံလုံးရဲ့ဆရာဂိုင်နှုံးကနေ15ရာဂိုင်နှုံးလောက်ရှိနေတာပါရှီယာလူနည်းစုတွေကအရင်ကလည်း IS အစွန်းရောက်တွေပြစ်မှတ်ထားတိုက်ခိုက်တာတွေကိုခံခဲ့ရပါတယ်
တူရကီနိုင်ငံနဲ့ဂရိနိုင်ငံကြား AGM ပင်လယ်ပြင်ကိုဖျက်ရင်ဒုက္ခသည်တွေနဲ့ရွှေပြောင်းချေချသူတွေတေဆုံးနေတာဟာစိုးရိမ်စရာအဆင့်ထိရောက်လာနေတယ်လို့နိုင်ငံတကာရွှေပြောင်းချေချမှုဆိုင်ရာအဖွဲ့ IOM ကတောက်ကြနေမှာပြောဆိုလိုက်ပါတယ်။မြေထဲပင်လယ်ရှေ့ဘက်ခြံရေလန်းကြောင်းမှာဇန်နဝါရီလက218ဦးတေဆုံးခဲ့ကြောင်းလဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကသတင်းစာရှင်းလင်းပွဲအတွင်း IOM ရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျိုးလ်မင်းမန်ကပြောဆိုခဲ့ပါတယ်။အရေးကြီးဆုံးအချက်အဖြစ်နဲ့ပြောရမယ်ဆိုရင်တော့ဒီလမ်းကြောင်းမှာတေဆုံးမှုတွေဟာစိုးရိမ်စရာကောင်းလောက်အောင်ကိုတိုးလာနေတယ်။ပြီးခဲ့တဲ့သတင်းစာရှင်းလင်းပွဲ3ခုလောက်တုန်းကသတင်းစာစာရင်းတွေကိုပြန်ကြည့်မယ်ဆိုရင်ဒီလမ်းမှာပဲလွန်ခဲ့တဲ့နှစ်ပတ်ကလူ90တေဆုံးတယ်။တစ်ပတ်လောက်ကြာတော့95ယောက်နောက်ရက်ထက်ရဲနှဲငယ်အကြမှာ160နီးပါးဖြစ်လာတယ်သတင်းစာရှင်းလင်းပွဲလောက်တိုင်းသေဆုံးမှုက2ဆလောက်တိုးလာနေပြီးတော့ဒီနေ့ဆိုရင်218ယောက်ရှိသွားခဲ့ပြီဖြစ်ပြီးတော့ပြီးခဲ့တဲ့နှစ်စက်တင်ဘာလအထိမြေထဲပင်လယ်တွေက AGM ပင်လယ်ပြင်မှာသေဆုံးမှုတွေဟာဒီလောက်မများခဲ့ဘူးလို့မစ္စတာမေးမန်းကပြောဆိုသွားခဲ့ပါတယ်
UAVRICAN တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင်
ဒီအမေရိကန်တံငါမနေ့ကန်တရင်တွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်နိုင်ငံခွန်ဂျိုးကတရားရုံးတစ်ခုမှာတောက်ကြံတွေကတရုတ်လူခွင့်ရေလှူရှာသူ၃ဦးဖြစ်တဲ့တန်ချန်လင်းရီရှင်တင်းနဲ့ဝမ်ချင်းရန်တို့ကိုနိုင်ငံတော်ညီမပြည်ပြမှုဖြစ်စီစေတဲ့ပြစ်မှုနဲ့ထောင်ဒဏ်ပြစ်ဒဏ်တွေချမှတ်လိုက်ပါတယ်။တန်ကို၅နှစ်၊ရွမ်ကို၃နှစ်ခွဲနဲ့ဝမ်ချင်းရန်ကို၂နှစ်ခွဲစီပြစ်ဒဏ်အသေးသေးချမှတ်လိုက်တာပါ။အခုလိုတရားရုံးအမိန့်ချမှတ်မှုဟာတရားမျှတမှုမရှိဘူးလို့လူခွင့်ရေအဖွဲ့တွေကပြောပါတယ်။ဒီဖြစ်ရမှာလှုပ်ထုံးလုံနေတဲ့အချိန်ချင်းချိုးဖောက်မှုရှိနေတယ်လို့ဒါကငင်းငင်းချင်းချင်းကန့်ကွက်သူတွေပေါ့တရုတ်အစိုးရရန်လုံမှုတွေတိုးလာနေတာပြနေတယ်လို့ဆိုပါတယ်။ဒါ့အပြင်လူခွင့်ရေရှင်းနေအများပြအဖမ်းခံရပြီးတချို့ကမကြခင်မှာပဲအခုလိုအလားတူဆွဲချက်တင်တဲ့တရားရင်ဆိုင်ရဖို့ရှိနေတာပါ။ဒါကြောင့်အခုလိုပြစ်ဒဏ်ချမှတ်လိုက်တာသူတို့အတွက်အလားလာကောင်းမဟုတ်တာမို့စိုးရင်စိတ်ပူကြောင်းလည်းပြောပါတယ်။
ဂျပန်ဗဟိုဘဏ်ဟာအတိုးနှုန်းကိုအနှုတ်3ဒသမ1ရာဂိုင်နှုန်းသတ်မှတ်ဖို့မမျှော်လင့်ပဲဆုံးဖြတ်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ဟာဘဏ်အငွေတွေအပေါ်အတိုးနှုန်းကိုအရင်က3ဒသမ1ရာဂိုင်နှုန်းနဲ့နည်းနည်းလေးပဲပေးထားတဲ့ဗဟိုဘဏ်မှာလက်ရှိငွေအပ်ထားတဲ့ဘဏ်လုပ်ငန်းတွေအပေါ်တက်ရောက်မှုရှိစေမှာဖြစ်ပါတယ်။ရင်းနှံစင်းနှုန်းနောက်ထပ်ကျဆင်းမဲ့အလားအလာတရုတ်ပါဝင်ထွန်းသစ္စာစီးပွားရေးနိုင်ငံတွေမှာမရေမရာအခြေအနေစီးပွားရေးဆိုင်ရာယုံကြည်မှုနဲ့လူတွေရဲ့ကျဆင်းနေတဲ့စိတ်အခံပျောက်သွားအောင်လှုပ်ဖို့နှောင့်နှေးသွားစေနိုင်တဲ့ကမ္ဘာလုံးဆိုင်ရာဈေးကွက်မတည်မငြိမ်ဖြစ်နေတာစတဲ့အန္တရာယ်တွေရှိနေတယ်လို့ဂျပန်ဗဟိုဘဏ်အုပ်ချုပ်ရေးမှူးကတိုချိုမြို့တော်တွင်မှာသတင်းထုတ်တွေကိုပြောဆိုခဲ့ပါတယ်။လိုအပ်တယ်လို့ဆုံးဖြတ်တဲ့ဆိုရင်အတိုးနှုန်းကိုအနှုတ်ရာဂိုင်းနှုန်းထပ်ပြီးလျှော့ချမယ်လို့ဗဟိုဘဏ်အဖွဲ့ဝင်တွေက9မဲ4မဲနဲ့မဲခွဲဆုံးဖြတ်ပြီးတော့ထုတ်ပြန်ကျက်ထဲမှာသတိပေးထားပါတယ်အခုလိုဂျပန်ဗဟိုဘဏ်ကနေအတိုးနှုန်းကိုအနှုတ်ရာဂိုင်းနှုန်းသတ်မှတ်မယ်လို့မမျှော်လင့်ပဲရုတ်တရက်ကြေညာလိုက်ပြီးတဲ့နောက်အာရှဒေသအစုရှယ်ယာဈေးတွေတောက်ကြနေကတိတိတသာတက်သွားခဲ့ပါတယ်
တရုတ်နိုင်ငံရှေ့ပိုင်းရှန်တုန်းခရိုင်ကဂေါ်ဒန်ကျောက်တူဖော်တဲ့မိုင်နန်36ရာကျားပိတ်မိနေတဲ့တပ်တူတွင်လုံသား4ဦးကိုကယ်ထုတ်နိုင်ခဲ့တယ်လို့တရုတ်အစိုးရသတင်းမှာဖော်ပြထားပါတယ် ရှန်နုံခန်ဂျစ်ဆန်မိုင်းမှာရှိတဲ့မိုင်းလုံသားတွေအတွက်အရေးပေါ်ဆန်းနရိတ်ခန်နဲ့ဝက်ဆာရီပို့ဖို့တုံးနဲ့တွင်းကနေတဆင့်တောက်ကြံနေညကသူတို့တုံးကိုကဲထုတ်နိုင်ခဲ့တာလို့ဆိုပါတယ်ဂျစ်ဆန်မိုင်းဟာဒီဇင်ဘာ25ရက်ခရစ်မတ်နေ့မှာတွင်းပြိုကျခဲ့တာဖြစ်ပြီးမိုင်းတူလုံသား29ထဲမှာပိတ်မိနေတာပါမိုင်းလုံသား15ဦးကတော့တချို့သူတို့ဘာသာသူတို့လွတ်မြောက်လာတယ်လို့တချို့ကတော့ကဲထုတ်နိုင်ခဲ့ပါတယ်
မြောက်ကိုရီးယားပေါ်တန်းခတ်အရေးယူရေးဆုံးဖြတ်ဖို့အဓိကနိုင်ငံရေးပါတီနှစ်ခုကြားသဘောထားတူညီခဲ့ကြပေမဲ့လို့အဆိုပြုထားတဲ့မြောက်ကိုရီးယားလူခွင့်ရေးဥပဒေကိုတော့ဒီတစ်ပတ်ထဲတောင်ကိုရီးယားဥပဒေပြုအမတ်တွေမဲခွဲဆုံးဖြတ်နိုင်ခဲ့ခြင်းမရှိပါဘူး။2005ခုနှစ်ကပထမဦးဆုံးအကြိမ်တင်သွင်းခဲ့တဲ့ဥပဒေအရမြောက်ကိုရီးယားအတွက်နောက်ထပ်လူသားချင်းစာနာမှုအကူအညီတွေနဲ့ပူးပေါင်းဆောင်ရွက်မဲ့စီမံကိန်းတွေကိုလူခွင့်ရေးတိုးတက်မှုတွေနဲ့အညီပေးအပ်ဖို့ထည့်သွင်းထားပါတယ်။ဒါပေမဲ့လည်းဒီဥပဒေကတောင်မြောက်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတိုးတက်ဖို့အတွက်ဖြစ်နိုင်ခြေရှိတာမှန်သမျှအဟံတာဖြစ်စေလိမ့်မယ်ဆိုပြီးအတိုက်ခံတွေကကန့်ကွက်နေတဲ့အကြောင်းတောင်ကိုရီးယားလွှတ်တော်တွေမှာသဘောထားကွဲလွဲစရာကိစ္စရပ်တစ်ခုဖြစ်နေစေဖြစ်ပါတယ
်။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့မနတာချန်တို့ကြီးညာပေးခဲ့တာပါ view american တန်ကအခုလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေပြီးတော့လည်းနှာစင်နိုင်ပါတယ်။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေစက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်။2015ခုနှစ်နိုဝင်ဘာလတုန်းကအထွေထွေရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ခဲ့တဲ့ကရင်နိုင်ငံရေးပါတီ၅ပါတီကတပါတီတဲ့အဖြစ်ပေါင်းစည်းသွားဖို့သဘောတူညီချက်ရခဲ့တဲ့အကြောင်းကရင်ပါတီခေါင်းဆောင်တွေကပြောပါတယ်။လက်ရှိမှာအဖွဲ့ဝင်30ပါတဲ့ပေါင်းစည်းရေးကော်မတီကိုဖွဲ့စည်းထားပြီးလာမယ့် February လလောက်မှာပေါင်းစည်းရေးလုပ်ငန်းစဉ်တွေကိုပြန်လည်ဆွေးနွေးသွားမယ်လို့ဆိုပါတယ်။ဒီအခြေအနေတွေကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရှင်
။ကရင်နိုင်ငံရေးပါတီ၅ခုကိုဒီနှစ်တော်အတွင်းတပါတီတဲ့အဖြစ်ပေါင်းစည်းသွားဖို့သဘောတူညီချက်ရရှိခဲ့ပြီလို့ကရင်မျိုးရပါတီရဲ့ထွေထွေသွင်းမှုမန်းကျော်ငင်းကခုလို့ပြောပါတယ
်။အလုံးကတော့ပေါင်းဖို့လို့သဘောတူကြပြီ။တပါတီကို6ယောက်ပေါ့နော်။နားပါတီဆိုတော့ယောက်30နဲ့ဖွဲ့စည်းဖို့လို့ကြားပါ။ကျွန်တော်အဲ့ဒီခွဲရနေပြီးတော့ပါတီပေါင်းစည်းရေးတွေကျွန်တော်ကမူဝါဒရေးဆွဲမယ်။ကော်မတီကိုပေါင်းရဖို့အတွက်လေ
။ပါတီတစ်ခုတည်းပေါင်းစည်းရေးကော်မတီ30ဦးကိုပြီးခဲ့တဲ့အင်္ဂါနေ့အစည်းအဝေးကနေဖွဲ့စည်းနိုင်ခဲ့ပြီးနိုင်ငံရေးပါတီတစ်ခုဖြစ်ဖွဲ့စည်းဖို့သဘောတူလိုက်တာဖြစ်ပါတယ်။ပေါင်းစည်းရေးကော်မတီတွေအနေနဲ့လာမယ့်ဖေဖော်ဝါရီလလောက်မှာပေါင်းစည်းရေးလုပ်ငန်းစဉ်တွေကိုပြန်လည်ဆွေးနွေးသွားမယ်လို့မန်းကျော်ငင်းကဆက်ပြောပါတယ်
။ဘူဝါဒပဲဆရာကတော့ကျွန်တော်တို့ဒီဖက်ဒရယ်ပြည်တော်စုကိုသွားဖို့အတွက်တော့ဘယ်လိုဖက်ဒရယ်မျိုးကိုနှိမ့်သက်ရလဲဆိုတဲ့ပုံစံတွေအစတော့ကြီးတော့ကြီးကြပါပေါ့နော်။ပါတီကဘူဝါဒရေးဆွဲမယ်၊ဒီမေစီကန်နေပေါ့နော်။အဲ့ဒါလည်းကျွန်တော်အကုန်လုံးကြီးရပါပါတော့
။ကရင်နိုင်ငံရေးပါတီတွေပူးပေါင်းရတာဟာကရင်ပြည်သူတွေရဲ့တောင်းဆိုချက်ရနဲ့ကရင်မျိုးရာစီလုံးညီညွတ်ရေးကိုရှေ့ရှုတယ်လို့လည်းသူကဆိုပါတယ်။ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာကရင်နိုင်ငံရေးပါတီတွေကွဲပြားနေမှုကြောင့်ကရင်ပြည်နယ်တန်ဆောင်မြို့နယ်မှာကရင်ပြည်သူပါတီကနေပြည်နယ်လွှတ်တော်ကိုယ်စားလှယ်သူဥသာအနိုင်ရရှိခဲ့ပြီးကျန်တဲ့၄ပါတီကတော့ကိုယ်စားလှယ်နေရာအနိုင်ရတာမျိုးမရှိခဲ့ပါဘူး။ကရင်ပါတီတွေဖြစ်တဲ့ကရင်ပြည်သူပါတီ၊ကရင်ဒီမိုကရက်တစ်ပါတီကရင်မျိုးရပါတီ၊ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးရေးပါတီနဲ့ဖလုံစောဒီမိုကရက်တစ်ပါတီအစရှိတဲ့ပါတီ၅ပါတီကနေနိုင်ငံရေးပါတီတစ်ခုသေးဖြစ်အောင်ပူးပေါင်းဖို့အတွက်မတူညီတဲ့ပါတီမူဝါဒတွေရှိနေပေမဲ့လည်းတူညီတဲ့အပိုင်းကနေစတင်ပူးပေါင်းလှုပ်ဆောင်သွားမယ်လို့ဖလုံစောဒီမိုကရက်တစ်ပါတီဒုတိယဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါဗျာ။
ကျွန်တော်တို့ပါတီပူးပေါင်းမယ်မူဝါဒမတူလားမတူညီတဲ့အားတွေခြံထားမှာပေါ့ဗျာဒါပဲပေါ့
2015ရွေးကောက်ပွဲမှာနေရာများဆုံးနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေလွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာ၄နေရာမှာတိုင်းရင်းသားတွေကို၃နေရာပေးလိုက်တဲ့လှုပ်ဆောင်ချက်ပေါ်မှာကြိုးဆူပေမဲ့တိုင်းရင်းသားတွေလူလာတဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ဖို့နဲ့ငြိမ်းချမ်းရေးတည်ဆောက်ရေးအပိုင်းမှာ NLD အစိုးရရဲ့လှုပ်ဆောင်ချက်တွေကိုစောင့်ကြည့်သွားရမယ်လို့လည်းဘလုံးစဘောဒီမိုကရက်တစ်ပါတီဒုတိယဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်
ကျွန်တော်တို့ကြိုးဆိုပါတယ်ဒီဒီကြကြနဲ့ဟိုအဖြစ်မှန်မှန်ဆက်ဖို့ပဲကျွန်တော်ကမျှော်လင့်တယ်ဖြစ်နိုင်တော့သမရမီရအောင်မှကျွန်တော်တိုင်းသားတွေပြေးမယ်ကျွန်တော်ကပုံကုန်တာတော့ဗျာဟုတ်လားတိုင်းနေပြီးဆွေးရကိုတော့ကျွန်တော်တို့ကတော့မျှော်လင့်ခြင်းတော့ဗျာကျွန်တော်တို့လူကြီးနဲ့ဖက်ဒရယ်တို့ဒီစစ်မှန်တဲ့ဒီမိုကရေစီတို့ငြိမ်းချမ်းရေးတို့ဘာတို့ကိုဒီကောင်တွေပေါ်ပြီးမယ်လို့တော့ပြောပါတယ်သို့တော့ရဲ့ပြည်ဘလောက်အထိဖြစ်မလဲဆိုတာကတော့စောင့်ကြည့်ရမယ့်အနေအမျိုးတော့ရှိမယ်
2015ရွေးကောက်ပွဲတုန်းကကရင်နိုင်ငံရေးပါတီတွေဖြစ်တဲ့ကရင်ပြည်သူ့ပါတီ၊ကရင်ဒီမိုကရက်တစ်ပါတီ၊ကရင်မျိုးရပါတီ၊ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးရေးပါတီနဲ့ဖလုံစောဒီမိုကရက်တစ်ပါတီအစရှိတဲ့ပါတီ၅ပါတီကနေကရင်ပြည်နယ်၊မွန်ပြည်နယ်၊ပဲခူးတိုင်း၊အေရဝတီတိုင်းဒေသကြီး၊ရန်ကုန်တိုင်းဒေသကြီးတွေမှာဝင်ရောက်ရှင်ပြန်ရွေးခံခဲ့ပေမဲ့လည်းထိုက်တဲ့တဲ့အောင်မြင်မှုတော့မရရှိခဲ့ပါဘူး။နောင်လာမဲ့ရွေးကောက်ပွဲတွေမှာကရင်လူမျိုးတွေကိုကူစားပြုနိုင်မဲ့ကရင်နိုင်ငံရေးပါတီတစ်ခုစီးဖြစ်ဖို့အတွက်ပါတီချင်းပေါင်းစည်းဖို့ကြိုးပမ်းနေတာလည်းဖြစ်ပါတယ် ကရင်နိုင်ငံရေးပါတီ၅ပါတီပူးပေါင်းပြီးဒီနှစ်အတွင်းပါတီတခုသေးဖြစ်အောင်ဖွဲ့စည်းသွားမယ်လို့ဇန်နဝါရီလ29ရက်စွဲနဲ့သဘောထားကြေညာချက်ကိုလည်းတရားဝင်ထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်စုံစမ်းတင်ပြခဲ့တာပါ။အခုတခါတော့2016ခုနှစ်လွှတ်တော်အသစ်အတွက်ဥက္ကဋ္ဌဒုဥက္ကဋ္ဌတွေအဆိုပြုထားမှုအပေါ်မှာသဘောထားတွေကြည့်ကြရအောင်ပါ။လာမယ့်သတင်းပတ်ထဲမှာစတင်တော့မယ်လွှတ်တော်တဲ့အတွက်လွှတ်တော်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကရွေးချယ်လိုက်တဲ့အဆိုပြုအမည်စရင်းနဲ့ပတ်သက်ပြီးလွှတ်တော်အမတ်အသီးသီးမှလည်းအမြင်သဘောထားတွေမတူညီကြပါဘူးလွှတ်တော်အတွင်အဓိကနေရာတွေမှာတိုင်းရင်းသားတွေကိုနေရာပေးသလိုသက်ဆိုင်ရာဒေသအစိုးရတွေမှလည်းတိုင်းရင်းသားပါတီတွေကိုနေရာပေးလာဖို့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေကမျှော်လင့်ထားတာပါလွှတ်တော်ဥက္ကဋ္ဌနေရာသစ်အတွေ့အတွေ့အမြင်တွေကိုနေပြည်တော်မှရောက်နေတဲ့ VOA သတင်းတောက်ကိုစီသူကစူးစီးတင်ပြပေးထားပါရရှင
်။ဖေဖော်ဝါရီလတရနေ့မှာစတင်မဲ့လွှတ်တော်တဲ့အတွက်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနာမည်စင်းအစုပြုထားတာတွေရှိပါတယ်။လွှတ်တော်နေရာရဲ့ဥက္ကဋ္ဌနေရာတွေအတွက် NLD ပါတီဝင်တွေကိုပဲရွေးချယ်ထားပေမဲ့ဒုတိယဥက္ကဋ္ဌနေရာအတွက်တော့ကြံ့ခိုင်ရေးပါတီကကချင်လွှတ်တော်ကိုယ်စားလှယ်နဲ့ရခိုင်မျိုးသားပါတီကိုယ်စားလှယ်တို့ကိုရွေးချယ်အစုပြုထားပါတယ်။အခုလိုလွတ်တော်ရဲ့အဓိကမောင်းနှင်အားဖြစ်တဲ့ဥက္ကဋ္ဌနေရာကို NLD ကိုယ်တိုင်ကဥဆောင်သွားဖို့စီစဉ်တာဟာနိုင်ငံရေးဇက်ခုံရဲ့အဓိကနေရာတွေကိုလက်မလွတ်လိုတာကြောင့်ဖြစ်တယ်လို့တချို့တိုင်းရင်းသားတွေကမြင်ပါတယ်။ရခိုင်မျိုးသားပါတီဒုဥက္ကဋ္ဌတယောက်ဖြစ်တဲ့မျိုးသားလွတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကသူ့အမြင်ကိုခုလိုပြောပါတယ
်။လွတ်တော်ဥက္ကဋ္ဌဆိုတာကကာလုံကိုရောက်တယ်။ဟုတ်ပြီနော်၁၇မေးမှ၂မေးယူသွားတာပေါ့။ကိုယ့်ပါတီကကိုယ်ယူရဲဒါအတွင်းစည်းလုံခြုံမှုကိုယူတယ်။ဒုတိယဥက္ကဋ္ဌကလွတ်တော်ကိုရုံးအဖွဲ့ကိုအုပ်ချုပ်မဲ့ရန်ရာအောက်ပဲရှိတယ်။အဲ့တော့လွတ်တော်မှာဥက္ကဋ္ဌကြီးအဓိကပြောပိုင်ဆိုပိုင်ခွင့်များတယ်။ဒုတိယဥက္ကဋ္ဌကြီးရုံးအုပ်ချုပ်ရေးအကြီးအကဲအောက်ပဲရှိတယ်။အတန်ငြိမ်သွားတော့တကယ်တကယ်လွတ်တော်တစ်ခု၅နှစ်ဖြတ်သန်းတဲ့အခါမှာဒုတိယဥက္ကဋ္ဌရဲ့ရန်ရာကြီးကြီးကြီးမားမားမရှိဘူး
။မြို့သားလွတ်တော်ဒုတိယဥက္ကဋ္ဌနေရာအတွက်အစိုးပြုခံထားတဲ့ရခိုင်မျိုးသားပါတီကဦးဝေးတောင်ကတော့သူ့ကိုရွေးချယ်ဖို့အတွက်ကြိုတင်ဆွေးနွေးထားခြင်းမျိုးမရှိပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်တအားသေးကြိုပမ်းသွားဖို့ဆန္ဒရှိတယ်လို့ပြောပါရယ
်အဓိကတော့ဥတော်တဲမှာဥပဒေတွေပြင်ဆင်တာပြင်မယ်ပယ်ဆင်တာပယ်မယ်ဒီသူကိုကြိုးပြုမဲ့ဥပဒေတွေကိုပြုမယ်သူတပြင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုရခိုင်မျိုးသားပါတီကကိုယ်စားလှယ်များတိုင်းရင်းသားကိုယ်စားလှယ်များသူတပြင်နိုင်ငံတွေကကိုယ်စားလှယ်များနဲ့လက်တွဲဆောင်ရွက်ပြီးကြိုပမ်းသွားမှာဖြစ်ပါတယ်
လွတ်တော်မှာ NLD ကတိုင်းရင်းသားကိုယ်စားလှယ်တွေကိုနေရာပေးုံနဲ့တိုင်းရင်းသားစီလုံးညီညွတ်ရေးနဲ့အမျိုးသားရင်ကြားစည်ရေးအတွက်တော့မလုံလောက်သေးဘူးလို့မွန်တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်ဒေါက်တာပညာအောင်မိုးကမြင်ပါတယ
်။ရန်သူရေးနဲ့ကိုပိုင်ပြတ်ထန်းခွဲ့ဒီနေရာကိုတိုင်းရင်းသားပါတီကကိုယ်စားလှယ်တိုင်းရင်းသားပါတီကကိုယ်စားလှယ်မဟုတ်ဘဲနဲ့နော်တိုင်းရင်းသားလူမျိုးစုဖြစ်တဲ့ NLD ကကိုယ်စားလှယ်ပဲဖြစ်ဖြစ်နေရာပေးလို့တော့ရန်သူရေးနဲ့ကိုပိုင်ပြတ်ထန်းခွဲ့မနှစ်တိုင်ရမပါဘူးဒါလုံးဝမပါသေးဘူးဆိုရင်ရင်ကြားစီရေးရတော့တိတ်ပြီးတော့ထောက်မှမရှိဘူ
း NLD ကပြည်သူ့လွတ်တော်ဒုတိယဥက္ကဋ္ဌနေရာအတွက်ကြံ့ခိုင်ရေးပါတီဝင်ကချင်လွတ်တော်ကိုယ်စားလှယ်ဦးတီခွန်မြတ်ကိုလည်းရွေးချယ်ထားပါတယ်ဒီပေါ်မှာတချို့သောကိုယ်စားလှယ်တွေနဲ့နိုင်ငံရေးလှစ်လာသူတွေကဝေဖန်နေတာတွေလည်းရှိပါတယ်ဒါပေမဲ့ဒီလိုရွေးတဲ့အပေါ်မှာကြံ့ခိုင်ရေးပါတီဝင်ကိုကန့်လွတ်တော်အမတ်ဦးကျော်နီနိုင်ကတော့သူ့အမြင်ကိုခုလိုပြောပါတယ
်ကျွန်တော်တို့မျှော်လင့်တာကတော့ဒီတော်စုဝန်ကြီးတွေရောရင်ကြားစီအောင်ရွေးပေးနိုင်လို့ရှိတော့ဘူးတင်းမြတ်ပါပေါ့
အနာရလာမဲ့မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့တိုင်းသားကိုယ်စားလှယ်တွေကိုလွတ်တော်တွင်မှနေရာပေးလာတာကိုတိုင်းသားအများစုကကြိုဆိုကြပါတယ်။ဒါပေမဲ့ဒေသဆိုင်ရာအစိုးရအဖွဲ့တွေမှာတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကပဲဥဆောင်တာထက်သက်ဆိုင်ရာတိုင်းသားပါတီတွေကိုအစိုးရဖွဲ့ခွင့်ပေးဖို့လည်းအရေးကြီးတယ်လို့ဒေါက်တာအေးမောင်ကပြောပါတယ်။
အဲ့တော့ပြည်တော်စုပါတီကြီးတွေလုံးဝမဟုတ်ခုကလေးကဖြန့်ကျက်နေပြီဆိုရင်ကျွန်တော်တိုင်းသားပါတီများရဲ့ရှင်သာမှုဥမာ majority seat စုခုကိုသက်ဆိုင်ရာပြည်နယ်မှာရပါလျက်နဲ့အုပ်ချုပ်ရေးရန်နေရာအုပ်ချုပ်ရေးရန်နေရာဆိုတာအာဏာပဲ။အာဏာရမှပဲလူမှုလိုလားချက်တွေကိုအကောင့်တွေဖွင့်နိုင်မယ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါပြဋ္ဌာန်းချက်ဖြစ်တယ်နော်အာဏာဆိုတာလူမှုအတွက်ပါတီတစ်ခုရဲ့ရည်မှန်းချက် policy ကိုအကောင့်တွေဖို့ဖို့အတွက်အုပ်ချုပ်ရေးရန်နေရာကိုကင်နိုင်ဖို့လိုတယ်ကင်ခွင့်မရှိရင်နော်ပြည်နယ်တွေမှာဖွဲ့တဲ့တိုင်းသားပါတီများရဲ့အသက်မရှိတော့ဘူးပေါ့
ငါးနှစ်တာကျင်းပခဲ့တဲ့ပထမကြိမ်လွှတ်တော်ကိုဒီကနေ့ပဲရန်နာလိုက်ပြီဖြစ်ပါတယ်လာမယ့်သတင်းပတ် February 1ရက်နေ့မှာတော့ NLD ကအစိုးပြုထားတဲ့လွှတ်တော်ဥက္ကဋ္ဌတွေနဲ့ဒုတိယဥက္ကဋ္ဌအသစ်တွေကိုဆန္ဒမဲ့ပေးရွေးချယ်ပြီးဒုတိယအကြိမ်လွှတ်တော်ကိုစတင်တော့မှာဖြစ်ပါရခင်ဗျာ
လွှတ်တော်တဲ့အတွက်ဥက္ကဋ္ဌနဲ့ဒုတိယဥက္ကဋ္ဌနေရာတွေအစိုးပြုချက်အပေါ်သဘောထားအမြင်တချို့ကိုကိုစီတူတင်ပြပေးသွားတာပါအခုမြေသိမ်းရာသိမ်းအမှုတွေဘက်ကိုအလှည့်ပေးပါစီရှင်မန္တလေးတိုင်းပြည်ဦးလွင်ခရိုင်ပြည်ဦးလွင်မြို့နယ်ရက်ွက်ကြီး14ကညောင်နီကျေးရွာဒေသခံတွေဟာလက်ရှိနေရာကိုအမှတ်958ဆက်လုပ်ရေးအင်ဂျင်နီယာတပ်ကတပ်မြေကျူးကျော်တယ်ဆိုပြီးတပ်ရင်အားသုံးပြီးတော့ဖယ်ရှားခိုင်းနေတယ်လို့ခြံစည်းရိုးဖြတ်သူတချို့ကတော့ပြည်သူပိုင်ပစ္စည်းဖြတ်စည်းမှုနဲ့ ထောင်ချထားတဲ့အကြောင်းဒေသခံတွေကပြောပါတယ်။ဒါအပြင်ဒေသခံတွေကိုရွာထဲပေးမဝင်တဲ့အတွက်သူတို့ထွက်ခွာပေးထားရတဲ့ရွာနာမှာပဲဒုက္ခသည်စခန်းဖွင့်ပြီးတော့နေထိုင်နေကြတယ်လို့ဆိုပါတယ်။အပြည့်စုံကိုထိုင်းအခြေဆိုင် VOE သတင်းတောက်မအေးအေးမှာကစုံစမ်းတင်ပြထားပါတယ်ရှင်
။ကြာသာပတေးလေးကစပြီးပြည်ဦးလွင်ခရိုင်ညောင်ညီကျေးရွာသားတွေကိုစစ်အင်ဂျင်နီယာတက်ကအင်အားသုံးပြီးဖယ်ရှားခဲ့တယ်ဆိုပြီးစစ်တက်ကတရားစွဲဆိုတာခံနာရတဲ့ညောင်ညီကျေးရွာကဦးကြည်မောင်ကဆိုပါတယ
်။ဆောက်လုပ်ရေးအင်ဂျင်နီယာတက်ပေါ့98အတွင်းထဲတော့လူတွေတယောက်မှအဝင်မခံတော့ဘူးပေါ့။အခုလမ်းနေကနေလဲအခုဒုရုဆက်တွေနဲ့ရန်တရားဆက်တွေနဲ့ဆက်သုံးလေးစီးနဲ့လူဝေအားနဲ့ကြောက်တွေခင်းလမ်းတွေခင်းပေါ့နော်သူတို့ပတ်လမ်းတွေကိုဒါအဆောင်နေညလည်း200-300လောက်ရှိရသူလည်း400-500လောက်အင်အားတွေနဲ့အများကြီးပဲအဲတဲ့အဝင်မခံဘူးမောင်းတော့တာဆိုအဲတဲ့ကိုအဝင်မခံတော့တာအဲတဲ့ဝင်တာကလေးလေးတောင်မှမနေ့ကချမ်းလို့ဆိုပြီးတော့အနှွေးရင်သွားယူတာဂဲနဲ့ပေါက်လို့ဝချုံနဲ့ပြစ်လို့နဲ့ကလေးလေးအဲစစ်တန်းကျောင်းသားလေးပေါ့ငိုပြီးပြန်ထွက်လာပေါ့အဲဝချုံကြီးကင်ပြီးတော့အဲတော့ကလေးလေးမှပြစ်တယ်ဆိုလူကြီးတွေဝင်တာမှရမယ်တော့မဟုတ်တော့သူကအဝင်မခံတော့ဘူးပေါ့ဘူးတဲ့အဆောင်ချက်တွေနဲ့အကုန်လုံးပိတ်ထားတာပဲအင်းလည်းမရှိအိဆရာလည်းမရှိတော့မင်းညတော့ဘုံကျောင်းမှသွားရတယ်အခုတော့အိုက်သိမ်းထားတဲ့အကွက်ကဒီကသေးမှကိုပေါ်မောင်ခြံထဲမှာအကွက်ရှိရလေအိုက်ထဲမှာဒုက္ခတဲ့စကားဆိုပြီးတော့ဖွင့်ပြီးတော့ပုတ်လိုက်ထားတာပေါ့အခုတော့
ဒီရွာသားတွေဟာလွန်ခဲ့တဲ့နှစ်ပေါင်း80ကျော်ကတည်းကမိဘဘိုးဘွားတွေနဲ့နေထိုင်လာခဲ့တဲ့ကျေးရွာဖြစ်ပြီး2006ခုနှစ်နဲ့2008ခုနှစ်ကစပြီးသူတို့ရွာကိုစစ်အင်ဂျင်နီယာတက်ကကြက်ငွေ73သိန်းကျော်ပေးပြီးမြေသိမ်းခဲ့တာလို့ဆိုပါတယ
်သူတို့က2006 2009မှာနခါသိန်းရတာဗျာကျွန်တော်တို့နေရာလေးကိုမိဘတွေလက်တက်ကြတဲ့နေတာဟောကျွန်တော်တို့မှ50နဲ့ရှင်းနေရှိနေပြီသူတို့ကအရင်ဘိုးချုပ်ကိုစောက်သွားတယ်ဗျာသူ့ဟာဆိုပြီးတော့နာမည်တွေ့ပြီးဘိုးချုပ်တွေနေဖို့ပေါ့နော်အဲ့ဒီနေစောက်သွားတယ်2004 2005မှာသူတို့စီမံကိန်းကြီးပြီးသွားပြီဗျာပြီးသွားပြီးမှကျွန်တော်တို့2006 2009မှာနခါပြန်သိမ်းတာကျွန်တော်ဘက်ကိုဒီကောက်တသိန်းလုံးနဲ့ပြီးတာပေါ့ဗျာတချို့ကတော့ပြေ50-60ရှိတဲ့လူတွေကြတော့လည်း1000ပြီး3000ပြီးနေပေါ့အားလုံးကအကုန်လည်းမပေးပါဘူးဧက30နီးပါးမှသူတို့ပေးတာ73လိန်ကျော်လောက်ကလေးပဲပေါ့ကျွန်တော်တို့ကြောင်းရွှေစိတ်ဆိုပြီးပေးတာဗျအဲ့ဒီပေးတဲ့ပုံစံကလည်းကျွန်တော်တို့ငွေယူနေတိမ်းမှာပဲယူနေတိမ်းမှာပဲဆိုပြီးအာနာနဲ့ပေါ့ဗျာဒီယူရင်လည်းကျွန်တော်တို့တရားစွဲမှာပေါ့လက်မထိုးခိုင်းတာပေါ့ဗျာကြောက်ပြီးတော့အဲ့ချိန်တုန်းကတော့သူတို့ခေကိုဗျအဲ့တော့ကျွန်တော်တို့တွေကလည်းကြောက်ကြောက်နေနီးရတာကြောက်ရတော့လက်မထိုးပေးရတာပေါ့
ဒေသခံတွေကတော့ဖယ်ရှားမပေးပဲဆက်လက်နေထိုင်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့နှစ်ကစပြီးသူတို့ရွာကအိမ်တော်စု28စုကပိုင်ရှင်28ဦးကိုပိုင်နဲ့ကျူးလွန်မှုတွေနဲ့တရားစွဲဆိုထားတာပါဒီထဲက4ဦးကိုတော့စစ်တပ်ကကာယံထားတဲ့ခြံစည်းရိုးဖျက်ဆီးလို့ဆိုပြီးပုံမှန်6-1ပြည်သူပိုင်ပစ္စည်းဖျက်ဆီးမှုနဲ့ထောင်တစ်နှစ်လောက်ချလိုက်တယ်လို့ဆိုပါတယ်ကျန်တဲ့လူတွေကတော့ပုံမှန် 4-4 ခွန်ပိုင်နဲ့ကျူးလွန်မှုတွေနဲ့စစ်တပ်ကတရားစွဲဆိုထားတဲ့အတွက်အခုလက်ရှိတရားရင်ဆိုင်နေရတာပါအစိုးရအသည့်အပြောင်းလဲမဖြစ်ခင်လေးမှာညီသိမ့်မှုတွေဖြည့်ရှင်းပေးနိုင်ခြင်းတိတ်မရှိသလိုစစ်တပ်ကုမ္ပဏီဖြစ်တဲ့ဥပိုင်ကုမ္ပဏီလီမိတက်ပိုင်တဲ့မြေတွေကိုကျူးကျော်တယ်ဆိုပြီးရန်ကုန်မြို့မှာလည်းလူနေအိမ်တွေကိုဖျက်ဆီးပစ်တာတွေလည်းဒီရက်ပိုင်းတွင်လုပ်နေတာတွေတွေ့ရပါတယ်။သခိုင်းတိုင်းရင်းမာပင်ခရိုင်လက်ပလောင်းတောင်မှာလည်းတရုတ်ပိုင်မြန်မာဝမ်ပေါင်ကုမ္ပဏီနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကကျင်းတီစီမံကိန်းအတွက်မြေယာသိမ်းထားတယ်ဆိုပြီးဒေသခံတွေကလွန်ခဲ့တဲ့3နှစ်ကျော်ကနေအကြိမ်ပေါင်း290ခန့်ဆန္ဒပြနေတာပါ။တောက်ကြနေမှာပဲဆနပြမှုတွေဆက်ဖြစ်နေပြီးဆနပြသူတွေလာရလန်းဖြစ်တဲ့ပတိန်မုံရွာကားလန်းကိုရဲအင်အားတွေတုံးပြီးတန်ဆူးကျိုးတွေနဲ့ပိတ်ဆို့ထားပါတယ်မြန်မာပြည်တဝန်းစစ်တပ်နဲ့ကုမ္ပဏီတွေကစစ်အစိုးရလက်ထက်မြေသိမ်းမှုတွေကိုအရက်သားအစိုးရတစ်တက်လာပြီးကတည်းကလူလူကကြဲကြဲပြန့်ပြန့်ဆန့်ကျင်ကန့်ကွက်မှုတွေဖြစ်လာပါတယ်ကန့်ကွက်ဆန္ဒပြသူတွေနဲ့တက်ကြွလှုပ်ရှားသူတွေဟာအရက်သားအစိုးရလက်ထက်မှာပုံမှန်များစွာနဲ့တရားစွဲဆိုထောက်ချခံနေရတာကြောင့်အချင်းထောင်ထဲမှာအမှုရင်ဆိုင်နေရတဲ့တောင်သူနဲ့တက်ကြွလှုပ်ရှားသူ400ကျော်ခန့်ရှိနေသလိုအပြင်မှာလည်းအမှုရင်ဆိုင်နေရတဲ့သူတွေရာနဲ့ချီပြီးရှိနေပါတယ်ရှင
်ရန်ကုန်မြို့မှာကျူးကျော်နေထိုင်တယ်လို့ဆိုတဲ့နေရာတွေကိုပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းအာဏာပိုင်တွေကအင်အားသုံးပြီးဖယ်ရှားရှင်းလင်းခဲ့ပါတယ်။နှစ်ပေါင်းများစွာနေခဲ့ကြပြီးကမှကျူးကျော်နေထိုင်နေဆိုပြီးအခုလိုဖယ်ရှားရှင်းလင်းတာဟာမှန်ကန်တဲ့လို့ရလို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။ဒီလိုကိစ္စမျိုးတွေကျွန်တော်တို့သောတာရှင်တွေစီမှာအကောင်းဆုံးဖြေရှင်းနည်းတစ်ခုခုကိုများစဉ်းစားမိတယ်ဆိုရင်အခုလာမယ့်စနေနေ့ညတိုင်းရက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ဖုန်းနံပါတ်က1-239-38-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင
်ဗျာ။ VOA ကထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေး line အစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါပင်နေပါရဲ့ရှင်ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရယ်အခုကြံနေသေးတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုပြောပြပါဦးမယ်ပြီးခဲ့တဲ့နှစ်ကမြန်မာပြည်အတွင်းနေရတော်များများမှာအကြီးအကျယ်ရေကြီးရေရှမ်းဖြစ်ခဲ့တာတွေကြောင့်ရေဘေးတင့်စာတင်ကျောင်းတွေပြန်လည်တည်ဆောက်နိုင်ဖို့နိုင်ငံတကာကျန်းမာရေးနှင့်ရန်ပုံငွေပွဲကျင်းပသွားမယ်လို့အပြည်ပြည်ဆိုင်ရာရင်ကျေးမှုဖလှယ်ရေးနဲ့လှူဒန်းရေးအဖွဲ့ ICCG ကပြောပါရယ်ကျမ်းမာရေးနဲ့ညီညွတ်တဲ့လေ့ကျင့်ခန်းအစားအသောက်တွေအပါအဝင်ရင်ကျေးမှုဖလှယ်ကြမယ် ICCG အဖွဲ့ရဲ့ရန်ပုံငွေပွဲအကြောင်းအပြည့်စုံကိုတော့ VOA သတင်းတောက်မတ်တင်ကီလင်းကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့နှစ်စဉ်တစ်တိုင်းရေကြီးရေရှမ်းမှုဒဏ်ခံရတဲ့ပဲခူးတိုင်းအနောက်ပိုင်းတာယာဝတီခရိုင်ဂျိုးကုံနှစ်ရွာကကျေးရွာမူလာတဲ့အကြောင်းဆောက်လုပ်လူတမ်းမှုရန်ပုံငွေပွဲတရက်ကျင်းပသွားမယ်လို့အပြည်ပြည်ဆိုင်ရာရင်ကျေးမှုဖလှယ်ရေးနဲ့လူတမ်းရေးအဖွဲ့ ICCG ကပြောဆိုလိုက်ပါတယ်။ရေဘေးတင့်ထားတဲ့မူလတန်းကြောင်ဟာပညာသင်ကြားခြင်းနဲ့ပတ်ဝန်းကျင်မျိုးမဟုတ်တော့တာကြောင့်ကျောင်းဆောင်သစ်ဆောက်လုပ်လူတန်းတာဖြစ်တယ်လို့ ICCG အဖွဲ့ဥက္ကဋ္ဌချွန်ဂျီယုံကအခုလိုပြောဆိုလိုက်ပါတယ်
။ Two weeks ago, we the ICCG members, we already visited the school we are going to donate.
လူငယ်တဲ့နှစ်ပတ်လောက်ကကျမတို့အနေနဲ့ကျောင်းဆောက်ပေးမယ်မူလာရန်ကျောင်းစီသွားရောက်ခဲ့ပါတယ်တဲ့။ကလေးတွေစာသင်နဲ့ပတ်ဝန်းကျင်ကိုကိုယ်တိုင်တွေ့မြင်ခဲ့ရပါတယ်တဲ့။ရှင်ဘွက်တေးရှိနေပြီးအတမ်းမတူတဲ့ကလေးတွေအတွက်တီးသန့်စာသင်ခန်းတွေမရှိတာတန့်ရှင်းမှုမရှိတဲ့အိမ်သားတွေကိုတွေ့ခဲ့ရတာကြောင့်ကျောင်းဆောင်တစ်ပြန်ဆောက်ဖို့နဲ့အထောက်အပံ့ပစ္စည်းတွေကိုပြန်လည်ပြုပြင်ဖို့ကူညီပေးသွားမှာပါတဲ့အဲ့ဒီကြောင့်ကကလေးတွေရဲ့ပညာသင်ကြားဖို့အခြေခံအခွင့်အရေးရရှိအောင်ဖန်တီးပေးဖို့ပြောလင့်ထားပါတယ်လို့ပြောသွားတာပါဒီကျောင်းဆောင်ဆောက်လုပ်ဖို့အတွက်ရန်ပုံငွေပွဲတရက်ကို February 6ရက်နေ့မှာရန်ကုန်မြို့အင်ဒိုနီးရှားတန်ယုံပရဝန်အတွင်းမှာကျင်းပသွားမှာပါနိုင်ငံတကာကျန်းမာရေးနေ့လို့နာမည်ပေးထားတဲ့ဒီရမုံငွေပွဲမှာကျန်းမာရေးအထောက်အကူဖြစ်စေမဲ့ယောဂအလေးချိန်ကနေပါဝင်ကျန်းမာရေးနဲ့ညီညွတ်တဲ့လေးချိန်ကနေတဘာဝရနံ့ကုထုံတွေကိုလေ့လာနိုင်မှာဖြစ်ပါတယ်။နိုင်ငံတကာကျန်းမာရေးနေ့ရမုံငွေပွဲကနေရရှိလာမဲ့အလှူငွေတွေကိုဂျို့ကုံနှစ်ရွာကမူလာရန်ကြောင့်ဆောက်လုပ်ရေးအတွက်အဓိကထားသုံးဆွဲသွားမှာဖြစ်ပြီးပိုရှန်ခဲ့ရင်တော့အရင်နှစ်တွေတုန်းကလှူဒန်းပေးတဲ့နေရာတွေမှာဖြည့်စွက်သွားမှာဖြစ်တယ်လို့ ICCG ဒုတိယဥက္ကဋ္ဌဒေါ်ပေါ်လင်းခင်မောင်လွင်ကအခုလိုပြောပါတယ
်ဆောက်လို့လှူဒန်းပြီးတဲ့အခါမှာကိုယ့်ရဲ့အမွေကိုပြီးခဲ့တဲ့နေ့ကလှူဒန်းခဲ့တဲ့နေရာလေးဖြစ်တဲ့တောက်ဆုံဒေရန်ချောင်းအော်ဖစ်ဆင်းရိုင်းရင်းမြဖို့ပြောတဲ့ကလေးများချောင်းမေချက်မင်းနောက်ချောင်းတော့ကလေးများချောင်းစိတ်မေရီမိဘမင်းချောင်းတင်းရင်တို့ကိုဆက်သက်ပြီးလှူဒန်းလိုပါတယ်
မြန်မာနိုင်ငံမှာလာရောက်မှုထမ်းနေကြတဲ့နိုင်ငံတကာအမျိုးသမီးတန်အမတ်တွေတပ်မတ်ကြီးတွေရဲ့ဇနီးတွေကုလသမဂ္ဂဌာနကိုယ်စားလှယ်တွေရဲ့ဇနီးတွေနိုင်ငံတကာအဖွဲ့အစည်းတွေကအမျိုးသမီးတွေပူးပေါင်းဖွဲ့စည်းထားတဲ့ ICCG အဖွဲ့ဟာအင်အားနည်းပေမဲ့လည်းအမှန်တကယ်လိုအပ်တဲ့နေရာတွေမှာကူညီပေးနိုင်မှုစူးစမ်းနေတယ်လို့ဒေါ်ပေါ်လင်းခင်မောင်လွင်ကဆက်ပြောပါတယ်
။မျိုးသမီးတွေတွေ့ဆုံတဲ့စကားတွေပြောချတယ်။အဲ့စကားပြောတွေ့ဆုံခြင်းရဲ့ရလက်ကတဖြည်းဖြည်းနဲ့တစ်နှစ်တစ်ခါမှာတစ်နှစ်တစ်ခါတွေ့တယ်။တစ်နှစ်တစ်ခါမှာရောင်မကွေးရှာတယ်ဆို။အဲ့ရလက်ကလေးကတိတ်ပြီးတော့အဓိပ္ပာယ်ရှိပါတယ်။နိုင်ငံပေါင်းစုံအမျိုးသမီးတွေကျွန်တော်တို့ဒီချစ်မှုတွေဖလှယ်ချတယ်၊တွေ့ချတယ်၊တယောက်ပြီးတော့ကူညီတယ်။အဲ့ကြားထဲမှာမှဘာအနှောင့်အယှက်ပါစီးပွားရေးပါမပါဘဲနဲ့စေတနာတန်တန်နဲ့ကျွန်တော်တို့လူသားနဲ့အစီအစဉ်လေးတွေလုပ်တယ်စေနာတန်းတန်းနဲ့လှူကြရဲဆိုတာဟာဒီအဖွဲ့အထူးကြချက်လေးပါဝေဖန်မှုပိုင်းရတော့ရှိပါတယ်ဒါပေမဲ့အန်တီတို့ကတန်နိုင်တပိုင်းပဲဖြစ်ပြီးအင်ရှင်မအဖွဲ့အစည်းဖြစ်တယ်ဆိုဆိုပြောသလိုစီးပွားရေးနိုင်ငံရေးလုပ်တဲ့အဖွဲ့အစည်းမဟုတ်ဘူးဆိုတော့အင်အားလေးကတော့နည်းပါတယ်ဒါပေမဲ့အဲ့ဒီအင်အားနည်းတဲ့အကြားပဲထိရောက်တဲ့နေရာဖြစ်ဖို့အတွက်တစ်တိုင်းကြိုးစားပြီးလှူဒန်းပါတယ
်နှစ်ပေါင်း40တက်တန်းရှိပြီဖြစ်တဲ့ ICCG အဖွဲ့မှာအမေရိကန်ပြည်ထောင်စုကနေဒါနိုင်ငံကိုရီးယားနိုင်ငံအပါအဝင်လက်ရှိပါဝင်လှုပ်ရှားနေတဲ့နိုင်ငံ15နိုင်ငံလောက်ရှိနေပါတယ်ICCG အဖွဲ့ဟာနှစ်စဉ်နှစ်တိုင်းပရာဟိတလှူဒန်းမှုတွေပြုလုပ်နေရလဲဖြစ်ပါတယ်ရှင်
။မတ်တင်ကီလင်းပြောပြသွားတာပါရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်စာအစီအစဉ်မှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသိပ္ပံနဲ့ဤပညာမျိုးသမီးကန္တာတွေကိုထုတ်လွှင့်ပေးသွားမှာပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာရှင်VOA American တန်ကနေ2016ခုနှစ် January လ30ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။ line meter 24 32နဲ့40တို့ကနေပြီးတော့ပဲဖမ်းယူနိုင်နိုင်ကြပါလိမ့်ရှင်။အခုဒုတိယပိုင်းနိုင်ဝက်တွင်မှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက် American 3အင်္ဂလိပ်သင်ခန်းစာနဲ့အတူနောက်ထပ်နားဆင်ရမှာက
ကျန်းမာရေးပဲဖြစ်ဖြစ်၊ပညာရေးပဲဖြစ်ဖြစ်ပေါ့နော်။စီးပွားရေးလုပ်ငန်းပဲဖြစ်ဖြစ်။ရေရှည်တည်ခန့်ခိုင်မြဲအောင်ဒီလူတို့ကိုငါညာနေတင်ပေးရပါလေငါကြွေးမဲ့စားငါညာနေတင်ပေးတဲ့
2016ခုနှစ်အစိုးရအသစ်မှာပါဝင်လာကြမယ်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်ဒေါ်စူဇန်နာလှလှဆိုးနဲ့အတူတခြားအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တွေကိုဆက်သွယ်မေးမြန်းထားတဲ့အမျိုးသမီးကန္တာကိုနားဆင်ရမှာပါအဲ့ဒီနောက်သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်ရှင်ဒီလိုအစီအစဉ်တွေကမှအရင်ဆုံးဒီကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်ပါရှင်ရဲ့အာဘော်မပြတ်ကောက်မနန္တာချန်ကကောက်နှုတ်စူးစီးပြီးကိုအောင်အောင်နဲ့အတူတင်ပြပေးထားတာကိုနားဆင်ရအောင်ပါရှင်
။ရွေးကောက်ပွဲနိုင်ရာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကနေလွှတ်တော်ခေါင်းဆောင်တွေနာမည်စင်ကြင်ညာတဲ့အခါမှာဒေါ်အောင်ဆန်းစုကြည်ရဲ့နာမည်ပါမလာခဲ့တဲ့ဖြစ်နိုင်ခြေအကြောင်းရင်းတွေကိုတရုတ်ဆိုရပိုင်းစင်ဝါသတင်းဌာနကသုံးသပ်ရေးသားထားပါတယ်။လွှတ်တော်ရဲ့နောက်ဆုံးအကြိမ်ညီလာခံတွေအဆုံးသတ်ချိန်မှာပဲအာဏာရပြည်ခိုင်ပြိုးပါတီလွှတ်တော်ကိုယ်စားလှယ်တဦးနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကိုပါလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတာဝန်တွေပေးဖို့ဆုံးဖြတ်ခဲ့တာဟာမတူညီတဲ့နိုင်ငံရေးပါတီတွေကြားစုစည်းမှုရဖို့ပြန်လည်တင်းမြတ်ဖို့နဲ့တည်ငြိမ်တဲ့လွှတ်တော်နဲ့ညီညွတ်တဲ့တိုင်းပြည်တည်ဆောက်ဖို့ရည်ရွယ်ပုံရတယ်လို့လည်းသုံးသပ်ပါတယ်။အစိုးရအသက်မှာညီညွတ်မှုရအောင်အုပ်ချုပ်ရေးမှာတိုင်းရင်းသားခေါင်းဆောင်တွေကိုနေရာပေးဖို့ NLD ပါတီကစူးစမ်းနေတယ်လို့အစိုးရအသက်ဖွဲ့တဲ့အခါရွေးကောက်ပွဲမှာရှုံးနေခဲ့တဲ့ပြည်ခိုင်ပြိုးပါတီကလူဟောင်းတွေတောင်ပါလာနိုင်သေးတယ်လို့ဆိုပါတယ်။ဒေါ်အောင်ဆန်းစုကြည်အနေနဲ့အခြေခံဥပဒေအရသမရဖြစ်ခွင့်မရှိတဲ့အတွက်လွတ်တော်ဥက္ကဋ္ဌတာဝန်ယူနိုင်တယ်လို့ခန့်မှန်းမှုတွေလည်းရှိခဲ့တာကြောင့်တကယ်တမ်းလွတ်တော်ကြီးရဲ့နေရာတွေကိုကျင်ညာတဲ့အခါမှာသူမနာမည်မပါလာတာဟာတချို့လူတွေအတွက်အားအသင့်စရာဖြစ်ခဲ့ရပါတယ်။ဒါပေမဲ့လည်းဒေါ်အောင်ဆန်းစုကြည်အနေနဲ့အခြေခံဥပဒေပြင်ဆင်ပြီးတော့သမရဖြစ်နိုင်တဲ့အလားအလာရှိနေသေးတယ်လို့လည်းဆောင်းပါးကဖော်ပြပါတယ်။ဒါမှမဟုတ်ရင်လည်းသမရရာထူးအစအစိုးရတွင်မှနေရာတစ်ခုယူပြီးတော့ဩဇာကြီးမားတဲ့ကာကွယ်ရေးနဲ့လုံခြုံရေးကောင်စီကာလုံမှာပါဝင်ပြီးအစိုးရတကမူဝါဒတွေချမှတ်ရမှာဥဆောင်နိုင်တဲ့အလားအလာတွေလည်းရှိနေပါတယ်။လွတ်တော်ရဲ့အခန်းကဏ္ဍဟာအရေးကြီးတယ်ဆိုတာကိုဒေါအောင်ဆန်းစုကြည်အပြည့်အဝသဘောပေါက်ပြီးမယ်ဥဆောင်မဲ့အခန်းကဏ္ဍမှာမနေဖို့ဆုံးဖြတ်တာဟာအစိုးရတကမူဝါဒတွေချမှတ်ရမှာဩဇာညောင်းမဲ့နေရာယူဖို့ရည်ရွယ်ချက်နဲ့လုပ်ခဲ့တဲ့အစီအစဉ်ဖြစ်လိမ့်မယ်လို့အဆုံးသတ်ထားတဲ့ဆောင်းပါးကိုတော့ sinwanet.com စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်။
စစ်တပ်ဦးဆောင်တဲ့လွှတ်တော်ကြီးကလကချသွားပြီဆိုတဲ့ခေါင်းစဉ်နဲ့ AFP သတင်းဆောင်မမှာတော့ဆောင်မရှင်လှလှထေးကမြန်မာနိုင်ငံမှာနှစ်ပေါင်း90ကြာစစ်တပ်ရဲ့အာဏာချုပ်ကိုင်မှုအဆုံးသတ်ပြီးအပြောင်းလဲတွေဖြစ်အောင်လမ်းဖွင့်ပေးခဲ့တာကိုကြိုဆိုတဲ့အနေနဲ့စစ်တပ်ကြီးဆိုတဲ့လွှတ်တော်ကြီးငါးနှစ်တက္ကံကုံဆုံးသွားတဲ့နေ့မှာအတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကလက်ခုပ်အောပါပေးခဲ့တဲ့အကြောင်းအစချေရေးသားထားပါတယ်ပြင်းရင်းစစ်ဖြစ်နေစေ၊စည်ရဲမွေးတည်နေစေ၊စစ်တပ်ရဲ့လွှမ်းမိုးမှုအောက်မှာရှိနေတဲ့နိုင်ငံတစ်ခုကိုပြန်လည်တည်ဆောက်ဖို့အတွက်ဒေါ်အောင်ဆန်းစုကြည်မှစိန်ခေါ်ချက်တွေရှိနေတယ်လို့လည်းစောင်းမရှင်ကထောက်ပြပါရတယ်။ဒေါ်အောင်ဆန်းစုကြည်အတွက်အကြီးမားဆုံးစိန်ခေါ်မှုကတော့စစ်တပ်နဲ့လက်တွဲအလုပ်လုပ်ရမယ့်ကိစ္စဖြစ်ပါတယ်။ဒါပေမဲ့လည်းဒေါ်အောင်ဆန်းစုကြည်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့တွေ့ဆုံပြီးဒေါ်အောင်ဆန်းစုကြည်ကိုလက်ခံတဲ့သဘောထားပြသခဲ့တာတွေဟာထူးခြားမှုတွေအဖြစ်နဲ့လည်းစောင်းမရှင်ကကောက်ချက်ချထားပါတယ်။2015ရွေးကောက်ပွဲတွေနောက်ပိုင်းမှာလဲသဘောထားတင်းမာသူစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးတန်းရှင်နဲ့တွေ့ဆုံခဲ့တယ်လို့ဒီလိုတွေ့ဆုံနိုင်ဖို့အတွက်သူစီစဉ်ပေးခဲ့တာဖြစ်တယ်လို့လဲသူရဥရှိမန်ကသတင်းစာရှင်းလင်းပွဲမှာအမှတ်ယူပြောကြားခဲ့တာတွေကိုလဲစောင်းမရှင်ကထောက်ပြခဲ့ပါတယ်အဆုံးသတ်မှာတော့ငင်းငယ်လုပ်ငန်းရှင်တွေလုံနေပေမဲ့လဲတိုင်းရင်းသားတွေရှိရာနေဆက်ဒေသတွေမှာပြည်တွင်းစစ်တွေဆက်လက်ဖြစ်ပွားနေတယ်လို့နှစ်ပေါင်းများစွာလိလိရှုခံရတဲ့တိုင်းပြည်ရဲ့50%သန်းသောပြည်သူတွေကအများစုဟာအခြေခံလိုအပ်ချက်တွေအတွက် ရုံးကန်နေရတဲ့အချိန်မှာအကျင့်ပြက်ချစားမှုတွေကြောင့်တိုင်းပြည်ရဲ့ယိုယွင်းနေတဲ့ဘီရိုကရေစီရန်နေရဟာလဲဆိုးရွားတဲ့အဆင့်မှာရှိနေတဲ့အကြောင်းဒေါန်ဆန်းစုကြည်နဲ့ NLD ပါတီရင်ဆိုင်ရမယ့်စိန်ခေါ်မှုတွေကိုထောက်ပြပြီးဆောင်းပါးကိုအဆုံးသတ်ထားပါရခင်ဗျာ
ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက်တွေကိုနားဆင်ကြရပြီးတဲ့နောက်အခုတခါလေ့လာကြရမယ့် American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကအစီအစဉ်ပို့ချပေးထားပါရရှင်
ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
call it a day
ဖြစ်ပါတယ်စာလုံးပေါင်းက C A L L call ကခေါ်တာ I T it ကတခုခုကိုရည်ညွှန်းတဲ့နံစားဖြစ်ပြီး A ကတခု D E Y D ကရက်ဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီပေကတော့ရက်တရက်ကိုခေါ်လိုက်တာပေါ့ item ဒီပေကတော့ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရက်ပြီးနားတော်မင်းအလုတ်သိမ်းတော့မယ်ဆိုတဲ့အဓိပ္ပာယ်ကိုဆောင်းပါလေဒီအသုံးနဲ့ပတ်သက်ပြီး George Grove ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I'm so tired after working the whole day on the accounts I'm calling it a day
ငွေစီးနေနဲ့ပတ်သက်လို့ဒီနေ့လုံးလှုပ်လှုပ်နေတော့ကျွန်တော်သိပ်ကိုပြင်းမနေပြီဗျာကျွန်တော်တို့ဒီနေ့တော့အလုတ်သိမ်းတော့မယ်လို့အဓိပ္ပာယ်ရပါလေဥမာကိုနောက်တစ်ခေါက်
I'm so tired after working the whole day on the accounts. I'm calling it a day.
ဒီနေ့အတွက်တော့ဒီမျှပဲလုံနေတာကိုအလုံးရပြီးနားတော်မင်းအလုတ်သိမ်းတော်မင်းဆိုရင် idiom အသုံးရဘယ်လိုပြောမလဲ
Call it a day.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာဒါရဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရပြီးတဲ့နောက်အခုအမျိုးသမီးကဏ္ဍကိုလည်းနှာစင်ကြရပါဦးမယ်။လာမယ့်ဖေဖော်ဝါရီလ၁ရက်နေ့မှာစတင်ခေါ်ယူမယ့်ဒုတိယအကြိမ်မြောက်လွှတ်တော်သစ်တွေမှာအမျိုးသမီးကိုယ်စားလှယ်ပေါင်း150ရှိလာပြီဖြစ်တဲ့အတွက်ဒီအရေးအတွက်ဟာအရင်လွှတ်တော်တွေထက်စာရင်3ဆတိုးလာပါတယ်။အမျိုးသမီးကိုယ်စားလှယ်တွေရဲ့ခံယူချက်နဲ့ကြိုးပမ်းမှုတွေအကြောင်းပြောပြချက်တချို့ကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်ကစူးစီးတင်ပြပေးထားပါတယ်ရှင်။
အထောက်စစ်ချက်ခုနဲ့ဟာနိုင်ငံတွေမိခင်တို့ရဲ့သဘာဝတွန်းမိုးတဲ့အစိုးရကနေအုပ်ချုပ်တဲ့အနာကအစားလို့ဂျူဒီဟော့ကင်းထုတ်ထားတဲ့အတိုင်းမြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့စတင်ခေါ်ယူမဲ့လွှတ်တော်တွေမှာအမျိုးသမီးကိုယ်စားလှယ်လောင်းတွေတက်ရောက်ဖို့ပြင်ဆင်နေကြပြီဖြစ်ပါတယ်လွှတ်တော်၃ရက်အတွက်2015နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရွေးချယ်ခိုင်းတဲ့ကိုယ်စားလှယ်လောင်းတွေ8000နီးပါးရှိရမှာမြို့သမီးလွှတ်တော်ကိုယ်စားလှယ်လောင်းဟာ990တူရှိခဲ့ပါတယ်။အဲ့ဒီနဲ့မြို့သမီးလွှတ်တော်ကိုယ်စားလှယ်ပေါင်း150ဟာရွေးကောက်တင်မြှောက်ခံခဲ့ရပါတယ်။ပြည်သူလွှတ်တော်မှာ44ဦးအမျိုးသားလွှတ်တော်မှာ23ဦးနဲ့တိုင်းဒေသကြီးလွှတ်တော်မှာ83ဦးတို့ရွေးကောက်တင်မြှောက်ခံခဲ့ရပြီးအမျိုးသမီးရာဂိုင်နှုန်းဟာ73ရာဂိုင်နှုန်းရှိတာဖြစ်ပါတယ်။ဒါဟာရပိုင်းတွင်တက်တန်းကုံဆုံးတော့မဲ့လွှတ်တော်မှာရှိခဲ့တဲ့အမျိုးသမီးကိုယ်စားလှယ်ပေါင်း53ဦးနဲ့ဆိုင်ရင်3ဆတိုးတယ်လို့ဆိုရမှာဖြစ်ပါတယ်။ဒါကြောင့်လဲခုလိုလွှတ်တော်စတင်ခေါ်ယူမဲ့အချိန်မှာလွှတ်တော်မှာတက်ရောက်ကြမဲ့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်တချို့တို့ရဲ့အတန်တွေကိုအရင်ကသူတို့နဲ့တွေ့ဆုံမိ мян ကန်းတွေကနေပြန်လည်ပြီးတော့ကောင်းထုတ်တင်ပြလိုပါတယ်။ပထမအဦးဆုံးအနေနဲ့ကတော့မရန်ကုန်မြို့နယ်က NLD လွှတ်တော်မှာဒေါက်တာဒေါ်မီဝင်းမြင့်ဖြစ်ပါလေသူကတော့2012ကြားပြရွေးကောက်ပွဲမှာမြန်ကုန်မြို့နယ်ကပဲရွေးကောက်တင်မြှောက်ခံခဲ့ရပြီး2015နိုဝင်ဘာလရွေးကောက်ပွဲမှာတခါပြန်လည်ရွေးကောက်တင်မြှောက်ခံခဲ့ရသူဖြစ်ပါလေမြန်မာအမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်မှုအခန်းကဏ္ဍအပေါ်သူ့ရဲ့ပြောကြားချက်ကိုနားဆင်စီချင်ပါလေ
ဟိုလှုပ်တော်တွေကအမျိုးသမီးတွေရောက်လာပြီဆိုရင်အမျိုးသမီးတွေရဲ့ဟိုအခွင့်အရေးတွေကိုအမျိုးသားလှုပ်တော်ကိုယ်စားလှယ်တင်ပြတာအစားအရေးတို့အမျိုးသမီးတွေကတင်ပြတာဟိုပို့ပြီးတော့လေပြည်စုံမယ်ပို့ပြီးတော့လေသဘာဝကျမှာပေါ့နော်အမရဲ့အမြင်ကတော့ဟိုလွတ်လပ်ရေးမတန်ခင်ကတော့ဟိုတခင်မကြီးတာရီကလွတ်လပ်ရေးအတွက်ဖက်ဖက်ကအရန်ကြိုးစားခဲ့ကြတာပေါ့သူနိုင်ငံရေးကိုပို့ပြီးစိတ်ဝင်စားခဲ့ကြတာပေါ့နော်လွတ်လပ်ရေးအတွက်ဆိုတော့လွတ်လပ်ရေးရပြီနောက်ပိုင်းမှာတော့မရခဲ့တဲ့စားတော့နည်းနည်းလေးအေးဝါတယ်လို့ခေါ်ရမှာပေါ့နော်ကိုယ့်ရဲ့ဒီမိသားစုစောင်းနေပါပဲသူသတိရရှိနေကြပေါ့ တခြားကတော့ဒီဝန်ထမ်းမလုပ်ကြနေတဲ့တော့ကျောင်းဆရာမတို့ကဒီကလောက်ပဲရှိတာပါဒီနောက်ပိုင်းမှာဗမာပြန်ပြီးတော့အမျိုးသမီးတွေကနိုင်ငံရေးကိုပို့ပြီးစိတ်ဝင်စားလို့ကြွားလာဆိုတော့ရှစ်လေးလုံးအရေးချင်းမှကြားလာခဲ့ကြတော့အမျိုးသမီးတွေကဒါအများကြီးပဲထွက်လာကြဒီဆက်ပို့ပြီးတော့ဖြစ်လာတာတော့ကျွန်တော်ဒီ90ခုနှစ်နောက်ပိုင်းမှာကျွန်တော်တို့အကုန်လုံးကြီးတော့နိုင်ငံရေးလောက်ဆောင်တဲ့သူအများပြားအဖန်ခံတဲ့ခမကျွန်တော်တို့အမျိုးသမီးတွေကနိုင်ငံရေးအကျဉ်းသားတွေရဲ့တော့မိခင်တော်လည်းကောင်းဖွားဒီတော်လည်းကောင်းသားတို့တော့ဖြစ်တဲ့ကြတဲ့ခမကျွန်တော်ကဒီထောင်စားတွိုင်းနဲ့နိုင်ငံရေးမှာပို့ပြီးတော့စိတ်ဝင်စိတ်ဝင်လာတာကြတယ်ပို့ပြီးတော့ပါဝင်လာတယ်တို့ရုံးကန်လာဆိုတော့လေနောက်ပိုင်းမှာဆိုရင်ကြည့်လိုက်မယ်ဆိုလို့ရှိရင်လည်းဒီကျောင်းသားလူငယ်လူဆက်တစ်တည်းကမှာလူငယ်အမျိုးသမီးတွေအများကြီးပဲပါလာကျွန်တော်တွေ့ရတယ်ကျွန်မဒီနောက်ပိုင်းမှာတို့ရဲ့အမျိုးသမီးတွေကအရွယ်သုံးပါလုံးပေါ့နော်တို့နိုင်ငံရေးမှာအရင်မဆလာခရစ်ဆိုင်တော့အများကြီးဒါနိုင်ငံရေးဒီမှာလည်းပါဝင်လာကြတယ်နိုင်ငံရေးလည်းပို့ပြီးလှုပ်ဆောင်လာကြတယ်အဲ့တော့ကိုဦးကျော်ဒီလွတ်တော်တဲ့ဦးကျော်ရောက်လာပြီပေါ့နော်ဒီကမှာဆိုတော့တို့အမျိုးသမီးကန္တာအတွက်တို့ရအများကြီးကိုစားပြုတော့ပြောပြရမယ်ဆိုတော့ပမာဏမှာရှိတဲ့အလုသမာတိတွေအများတယ်ဒါအမျိုးသမီးတွေပဲဒါမှကြာခင်ရတဲ့ဒါအလုသမာတိတွေမှာဆန္ဒပြနိုင်ရှိတယ်ပေါ့နော်ဒါအခွင့်အရေးရပိုင်ခွင့်တွေဆုံးရှုံးနေတယ်အကာအကွယ်ပေးနိုင်တဲ့အတိုင်းမရှိခဲ့ဘူးပေါ့ဒီတော့ကိုကျွန်တော်ကဒီသူတို့ရဲ့အသမီးတွေရဲ့ကိုစားကဦးကျော်လွတ်တော်တဲ့ရောက်သွားမယ်သူတို့ကိုစလေအမျိုးသမီးတွေရဲ့တောင်းနေအများကြီးပါပါတယ်ဒါတော့ကျွန်တော်တို့တရားဒါဥပမာခုပြတာပေါ့နော်အမျိုးသမီးကဏ္ဍကိုအပြည့်တင်ပေးနိုင်ဖို့အတွက်ဒါကျွန်တော်တို့ဒီမှာအများကြီးတောင်းရှိပါတယ်လို့ပဲပြောချင်ပါတယ်
မတ်စီမာအောင်ကတော့မြူတာဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဖြစ်ရန်ကီးမြို့နယ်ကရွေးကောက်တင်မြှောက်ခံခဲ့ရသူဖြစ်ပါတယ်။သူကတချိန်ကနိုင်ငံရေးအကျဉ်းသားဖြစ်၁၂နှစ်ကြာနေခဲ့ရပြီးပြန်လွတ်လာချိန်မှာရန်ကုန်မှာနိုင်ငံရေးသိပ္ပံကျန်းဖွင့်ကအမျိုးသမီးများစွမ်းရည်မြင့်တင်ရေးကိုဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်။သူက2012ခုနှစ်မှာအမေရိကန်နိုင်ငံကြီးဌာနကချီးမြှင့်တဲ့ International Woman of Courage Award ဆိုတဲ့နိုင်ငံကအမျိုးသမီးများတတိယရှင်ဆုကိုချီးမြှင့်ခြင်းခံခဲ့ရသူလည်းဖြစ်ပါတယ်။အမျိုးသမီးများဆွမ်းဆောင်မှုနဲ့ပတ်သက်လို့သူ့ရဲ့အမြင်ကတော့
ကျွန်မတို့နိုင်ငံရေးလုပ်ပြီးတော့အစင်းစားခဲ့တဲ့အမျိုးသမီးတွေလည်းအများကြီးပဲရှိပါတယ်။သူတို့ဟာလည်းကျွန်မရဲ့အားကြအတူယူစရာအမျိုးသမီးတွေလည်းဖြစ်ခဲ့တယ်။ထို့နည်းဖြင့်ဆိုတော့ကျွန်မကိုယ်တိုင်လည်းနိုင်ငံရေးအသင်းသူအောင်ဖြစ်ခဲ့တယ်။ဒါပေမဲ့အဓိကလိုအပ်ချက်ကဘာလဲဆိုတော့ချိန်နဲ့အမျှကျွန်မတို့လေ့လာနေဖို့လိုတယ်။နောက်ထို့နည်းဖြင့်ဆိုတော့အချိန်နဲ့အမျှကိုရဲ့ရွယ်ချက်ပန်းတိုင်ကိုမပြောက်ဖို့လို့လိုတယ်အဲ့ဒါကိုဒီဇိုင်းမဖက်လုပ်လို့ရှိလို့ရှင်ဒါအတိုင်းတာတစ်ခုတည်းကိုလိုချင်တဲ့ရလက်တွေကိုရယူနိုင်မှာပဲပေါ့နော
်နော်ဆူဇန်နာလှလှဆိုးကတော့ရန်ကုန်ချေဆိုင် Current Women's Action Group ကိအမျိုးသမီးဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကိုမတည်ခဲ့သူတူဖြစ်ပြီးအမျိုးသမီးရေးနဲ့ပတ်သက်လို့ထိထိရောက်ရောက်ဆောင်ရွက်ပေးနေသူဖြစ်ပါတယ်သူက2015 November လရွေးကောက်ပွဲမှာမြန်မာဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ရန်ကုန်တိုင်းအမှတ်10မဲဆန္ဒနေမြေကနေတတော်မှဖြစ်ရွေးချယ်ခံခဲ့ရသူဖြစ်ပါတယ်။သူ့အဖွဲ့အစည်းအနေနဲ့အမျိုးသမီးရေးစွမ်းဆောင်မှုနဲ့ပတ်သက်လို့သူမျှဝေခဲ့တဲ့အတွေ့အကြုံကိုလည်းပြန်ပြောင်းတင်ပြလိုပါတယ
်။ဒီနိုင်ငံလုံးအတိုင်းအတာနဲ့ကတော့ဒီ civil society တွေနောက်ပြီးတော့ NGO တွေ NGO ဆိုရလဲ local NGO ရှိမယ် international NGO ရှိမယ်လို့တာတော့ကိုယ့်ရဲ့ program နဲ့ကိုယ့်ရဲ့ season နဲ့လုတ်တော့လုံနေကြတာပေါ့နော်အဲဒါပေမဲ့ကျမကတော့ quality ရောက်ရောက်ဖြစ်တဲ့အစီအစဉ်မျိုးဆိုလို့ရှိရင်တော့ပြည်သူလူထုအတွက်လည်းအကျိုးရှိရဲ့နောက်ပြီးတော့ရည်ရှိကြီးကြံခိုင်မြဲတဲ့ဖွံ့ဖြိုးတိုးတက်မှုကိုလည်းရမယ်ပေါ့ကျမတို့ကရှိတဲ့ fan နဲ့တော့တခါလေဟိုပေးလိုက်တဲ့ဟာမျိုးဆိုလို့ရှိရင်တော့ရည်ရှိမတည်တမ်းဘူးပေါ့အဲ့ဒါကြောင့်မလို့အောက်ခြေလူတို့ကိုကျမတို့အရင်ဆုံးသူတို့တက်မြောက်အောင်သူမျိုးတွတ်တက်မှုဒါအတွေးခေါ်လေးတွေကိုအရင်တွင်းပေးမယ်ပြီးတော့သူတို့တက်အောင်တင်ပေးမယ်သူတို့ကိုယ်တိုင်ရက်တည်အောင်လုပ်ပေးနိုင်မယ်ဆိုလို့ရှိရင်တော့ဒါအစီအစဉ်လေးဖြစ်ဖြစ်ပေါ့လေဒီစံပါရေးပဲဖြစ်ဖြစ်ပညာရေးပဲဖြစ်ဖြစ်ပေါ့နော်စီးပွားရေးလုပ်ငန်းပဲဖြစ်ဖြစ်တော့ရည်ရှိတည်တံ့ခိုင်မြဲအောင်ဒီလူတို့ကိုငါမျှားမီးတင်ပေးရပေါ့လေငါကြွေးမယ်ဆာငါမျှားမီးတင်ပေးတဲ့ပုံစံမျိုးကိုလုံလို့ရှင်တော့ပို့ပြီးတော့ရေရှည်ထိတတ်ခံနေပါမယ်လို့
မတ်ထုမီကတော့2015ရွေးကောက်ပွဲတုန်းကရခိုင်မျိုးသားပါတီ ANP ကမျိုးသမီးကိုယ်စားလှယ်လေးဦးဝင်ရောက်ရှင်ပြန်ခဲ့ရမှာရန်ပြင်းနဲ့အမ်းမြို့နယ်မဲဆန္ဒနေမြေကနေလွတ်တော်ကိုယ်စားလှယ်ဖြစ်ရွေးချယ်ခံခဲ့ရသူဖြစ်ပါတယ်အမျိုးသမီးတဦးအနေနဲ့နိုင်ငံရေးလောကထဲဝင်ရောက်လာပုံနဲ့ပတ်သက်လို့သူရဲ့ပြောပြချက်ကိုလည်းပြန်ပြောင်းတင်ပြလိုပါတယ်
။အော်ကျမကြားလို့ရှိရင်အမျိုးသမီးရလို့မဟုတ်ဘူးပေါ့နော်။
ဒီ2006လောက်မှာ2006ခုမှာဟိုဒီနိုင်ငံရေးကောင်ဆောင်ဦးဝေးတောင်အေအေဒီအဲ့တော့အေအေဒီရဲ့ကောင်ဆောင်ပေါ့နော်သူတို့နဲ့တွေ့တယ်နောက်တစ်ခုကဒီစာသင်ရေးမှာပဲအဲဘရစ်ကောင်ဆောင်မှာအင်္ဂလိပ်စာသင်ရေးမှာကျွန်တော်တို့ PCB ဆိုတဲ့ class တွေတင်ရတယ်အဲ့မှာကျတော့ရှင်ကျွန်တော်တို့ဒီအင်္ဂလိပ်စာတစ်ခုလည်းမဟုတ်ဘူးပေါ့နော်နိုင်ငံရေးစီးပွားရေးတွေပါလာတယ်ကျွန်တော်တို့မျိုးဆက်တစ ကျွန်တော်ကတော့ဒီမီလီတရီဖြစ်မှာကြီးပြင်းလာတဲ့ခါကြလို့ရှင်ခေတ်ကြီးအရင်ဂျန်ထော်နေပေါ့နော်တနက်တန်းလေးနဲ့ဂျန်ထော်နေတဲ့ခါကြလို့ရှင်မြို့သမီးများဆိုလို့ရှင်တော့ပို့ပြီးတော့ဒီနိုင်ငံအပြောင်းလဲမှာဖြစ်စေပေါ့နော်ကျွန်တော်တို့တက်တာပေါ့နာမည်ဆိုပြီးတော့အဲ့ခေတ်ရစားပြီးတော့2005နှစ်ထောက်ကအစားပြီးနိုင်ငံရေးလိုဘတွေရောက်ပြီးအခွင့်အာဏာလို့ရှင်ပေါ့နော်ဒီ
အနေနဲ့ပြောင်းလဲတစ်ခုဖြစ်ရင်တော့မကိုယ်ကိုယ်ကပြောင်းလဲဖို့ကြုံလာလို့ရှင့်ဆိုပြီးတော့ဒီဘယ်မျိုးသမီးရေကိုမှာတော့အဲဒီတော့ကမရှိခဲ့ဘူးဒါပေမဲ့နိုင်ငံပြောင်းလဲအတွက်အမျိုးသားအမျိုးသမီးရေလိုမဟုတ်ဘူးတာဝန်ရှိတယ်တိုင်းပြည်သားပုံလုံးမှာနိုင်ငံအရှိမတာဝန်ရှိတယ်ဒါကြောင့်မလို့အဆင်မပြေအောင်အဲကြိုးစားခဲ့ပါဖေဗူလာ10ရက်နေ့မှာစတင်ကျင်းပမဲ့လွှတ်တော်တွေမှာမြို ရေးရရှိရေးပညာရေးကျန်းမာရေးနဲ့စားဝတ်နေရေးပြည်လည်ရေးဆရှိတဲ့ကိစ္စရပ်တွေမှာဘယ်လိုဆောင်ရွက်ပေးကြမလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်ပါကြောင်းတင်ပြရင်ဒီသတင်းပိုင်းရဲ့မြို့သူများကဏ္ဍကိုမိကုံချုပ်အပ်ပါရှင် You can bend but never break me cause it only serves to make me more determined to
ဒေါ်လာလဒန်စီစဉ်တက်ဆက်ပေးနေတဲ့မြို့သူများကဏ္ဍကိုတောက်ကြနေညပိုင်းမှာအသစ်ထုတ်လင်းပေးခဲ့ပြီးအခုလိုစနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါရဲ့ရှင်အခုနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာသတင်းပတ်စဉ်ကဏ္ဍကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ပေးနေပါရဲ့ရှင်
တက်တက်လာမယ်အစိုးရမှာလှုပ်ရှားရင်းအများကြီးရှိနေပေမဲ့တဘာဝဝန်းကျင်ထိခိုက်မှုအတော်များနေတဲ့မြန်မာနိုင်ငံတဲကပြည်သူတွေလက်ရှိခံစားနေရတာတက်တာစီဖို့အတွက်လှုပ်ဆောင်တင်တာတွေနဲ့ပတ်သက်ပြီးတဘာဝဝန်းကျင်အကြံပေးနဲ့စိန်လန်းအမိနေဥက္ကဋ္ဌဦးဝင်းမျိုးသူကပြောပြပါမယ်နော်အခုမြန်မာနိုင်ငံမှာအစိုးရအထက်တရက်တက်လာတော့မယ်ဆရာမြန်မာနိုင်ငံမှာလည်းတဘာဝဝန်းကျင်နဲ့ပတ်သက်ပြီးပြက်စီးနေတာတွေအများကြီးပါဆရာအဲ့တော့ဆရာတို့လိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်ဦးစီးပြီးလုပ်နေတဲ့လူတွေအနေနဲ့ဘာတွေလုပ်ဖို့ပထမဆုံးလိုအပ်တယ်လို့ဆရာမြင်ပါလဲဆရာ
ကျွန်တော်တို့နှစ်ပိုင်းခွဲပြောချင်တယ်လောလောလတ်ဒီလူလူတွေအများဆုံးခံစားနေရတဲ့ကျွန်တော်ကိစ္စရပ်တွေကိုရောဘတ်တက်တာအောင်လို့ကနံပါတ်1ချက်အရေးကြီးဆုံးတယ်နံပါတ်2ချက်ကဒီချိန်မှာကျွန်တော်တို့စေတနာ့ပြခွင့်မျိုးတိုးတက်ဖို့တည်းအခြေခံကောင်းတွေတည်ဆောက်ဖို့ဒီလိုနှစ်ခုကိုကျွန်တော်တို့ကဦးစားပေးလုပ်တင်တယ
်ဆရာလက်ရှိဟိုပြည်သူတွေခံစားနေရတာတော်တော်များပါတယ်ဆရာဘယ်ပိုင်းကအရေးအကြီးဆုံးလို့ဆရာသတ်မှတ်ပါလဲဘယ်ပိုင်းကိုတက်တာဖို့အတွက်အရင်ဆုံးလုပ်ရမယ်လို့ယူဆပါတယ်ဆရာ
ကျွန်တော်ကတော့သဘောပတ်ဝန်းကျင်နဲ့ပဲဆက်ဆက်တာဆိုတော့အဲ့ဒါနဲ့ဆက်ဆက်တဲ့အပိုင်းကိုလည်းကြီးလက်ပိုင်းနဲ့မြို့ပြပိုင်းနှစ်ပိုင်းခွဲပြီးပြောချင်ပါတယ်
ဟုတ်ကဲ့ပါ
အဲ့တော့ကျင်းတဲ့ပိုင်းမှာတော့နံပါတ်1ချက်ထင်ရှားတဲ့ဒါကတော့ကျွန်တော်မြေယာဉ်တိမ့်စီခံရတဲ့ကိစ္စရပ်တွေပေါ့နော်ဒီတိမ့်စီခံရတဲ့ကိစ္စရပ်တွေကအင်ပဒန်ကိုရှုပ်ထွေးပြီးတော့စိုးရဒိန်းနာတက်မတော်ဒိန်းနာဒါမှမဟုတ်ရွာသားချင်းရွာသားချင်းပြန်လူကကုမ္ပဏီကဒိန်းနာလူမျိုးစုတစ်ခုကနေတစ်ခုပြန်ဒိန်းနာလက်နက်ကင်ဖွဲ့စည်းတွေကဒိန်းနာနဲ့မျိုးစုံရှုပ်ထွေးနေတာဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့ကချက်ချင်းလက်ငင်းပေါ့နော်ဖြည့်ရှင်းဆောင်ရွက်နိုင်မယ်mechanism တစ်ခုကိုကျွန်တော်တည်ထောင်ပြီးတော့ဒါကိုဖြည့်ရှင်းပြီးတော့ဦးစားပေးဆောင်ရဖို့လိုတယ်အဲ့ဒီလိုတဲ့နေရာမှာနှစ်ပိုင်းပေါ့တစ်ပိုင်းကအဲ့လိုဖြည့်ရှင်းမဲ့ကိစ္စရပ်တွေတော့မူရင်ချဖို့လိုတယ်ဘာလို့ဆိုတော့တိတ်ရှုပ်ထွေးတဲ့ခါကျတော့ဒီမူချမထားရင်အဲ့ဒီဖြည့်ရှင်းတဲ့လူတွေကြားထဲမှာနေသဘောထားကိုယ်လဲမှုတွေဖြစ်မှာဖြစ်တဲ့အတွက်ဒါကိုနံပါတ်1ချက်မူချပြီးတော့နံပါတ်2ချက်ကဒီဤပညာထောက်ခုပြုဖွဲ့ရေးလိုတယ်အလရှိညတင်းကိစ္စဖြစ်နေတဲ့ကိစ္စရပ်တွေမှာတော့အဓိကဤပညာပိုင်းအပြင်ပံ့ပိုးပေးရမယ်ဒီစိုးရဌာနရဲ့ဖွဲ့စည်းတွေရဲ့ကဏ္ဍကသူတို့ရဲ့အနေထားလားနော်အင်မတန်အားနည်းနေတဲ့ခါကျတော့တခါလီမှာသူတို့အားနည်းကြတော့ဒီပြန်ပေးမယ်လို့ပြောပေမဲ့မြေတွေကိုရောက်မသွားနိုင်တဲ့ပိုင်းတွေရှိတယ်။အဲ့တော့ဒီနှစ်ခုကိုပြင်လေးခြင်းအပြင်ဟိုဒီမြေယာကိစ္စပေါ့နော်အဲ့တော့ကျေးလက်တွေမှာဖြစ်နေတဲ့ကိစ္စလက်ငင်းချက်ချင်းဟာကောင်းသွားမယ်ပေါ့
နိုင်ငံတကာနိုင်ငံရဲ့တဘာဝဝန်းကျင်ထိန်းသိမ်းရေးမှာဒေသခံပြည်သူတွေရဲ့ကဏ္ဍဟာအရေးပါပါတယ်။ကျေးလက်နေပြည်သူတွေလက်ရှိခံစားနေရတာတွေတက်တာစီဖို့အတွက်လုံဆောင်တဲ့အချက်6ချက်ထဲမှာဒ
ီမီယာကိစ္စဟာအရေးတကြီးနဲ့ပထမဆုံးဖြည့်ရှင်းသင့်တဲ့ကိစ္စပါဒါအပြင်ဒေသခံပြည်သူတွေထိမ့်သိမ့်ထားတဲ့သဘာဝအရင်းမြစ်တွေကာကွယ်ပေးဖို့လည်းလိုအပ်ပါတယ
်နံပါတ်1ကတော့ဒီဒေသခံเนาะတိုင်းရင်းသားတွေနဲ့ဒေသခံပြည်သူတွေထိမ့်သိမ့်ထားတဲ့သဘာဝအရင်းမြစ်လေးတွေရှိရပေါ့မယိုးဖလားသူတို့ရဲ့ဓလိထုံးစံနေနဲ့ပေါ့เนาะအဲ့တော့ဒါလေးတွေကိုလည်းအမြန်ကာကွယ်ပေးဖို့လိုမယ်ဥပမာသူတို့မယိုးဖလားထိမ့်သိမ့်ထားတဲ့ generation by generation ထိမ့်သိမ့်ထားတဲ့ဒီတော်လေးတွေကမရေတွက်တော်လေးတွေရှိတယ်เนาะရွာပိုင်းတော်လေးတွေရှိတယ်ဒါလေးတွေကအကြောင်းမျိုးမျိုးနဲ့ဒါတွေကလည်းအကာအကွယ်မဲ့နေတာပေါ့เนาะဘာလို့ဆိုတော့သူတို့ကကျောင်းကပြောတဲ့မြေလူမြေရိုင်းဆိုရဲသတ်မှတ်ချက်တွေပါသွားတဲ့ခါကျတော့တရားဝင်ထောက်ထားပြရာမရှိတဲ့ခါကျတော့သူတို့ကအင်မတန်မှအကာအကွယ်မဲ့ vulnerable ဖြစ်နေဥမာကျွန်တော်တို့အင်းလေးမှာပေါ့ဗျာဒီပိုးတွေဆင်းတဲ့ထိန်းလာတဲ့ရေထိန်းတော်လေးဟာဟိုတယ်စုံငယ်ကိုပေးလိုက်ရတယ်ပေါ့ဗျာအဲ့တော့ပိုးတွေဘယ်လောက်နှမြောင်းလဲကျွန်တော်တို့အညာတို့ဘာလို့မှလဲကျွန်တော် ARD တိုင်းမှာလဲဒီလိုရှိတယ်ပေါ့နော်အဲ့အတွက်ကိုကျွန်တော်တို့ကလိုအပ်တဲ့ဥတွေတွေကိုပြဋ္ဌာန်းပြီးတော့အမြန်ကာကွယ်ပေးဖို့လိုတယ်ဒါမှသာလင်းတဘောဝဘေးရန်နေကြပြီးဖြစ်စေဟောရေရရှိရေရောဆန္ဒရိတ်ခါဖူလို့ရေးအတွက်ပါဒီတဘောဝရင်းမြစ်ထဲကသူတို့ဟာထုတ်ယူသုံးစွမ်းနိုင်မှာဖြစ်တဲ့တွေ့နော်ကျွန်တော်တို့ဒီသူတို့တွေ့ကြုံခံစားနေရတဲ့ပြဿနာတွေကိုရှင်းလင်းတဲ့နေရာမှာအထောက်အကူပြုပါလိမ့်မယ်ဒါကိုကျွန်တော်တို့ကလုပ်ပေးဖို့လိုတယ်ပေါ့နော်
ဒီလိုဒေသခံတွေထိမ့်သိမ့်ထားတဲ့သဘာဝအရင်းမြစ်တွေကိုကာကွယ်ပေးဖို့အပြင်လက်ရှိမြေယာဥပဒေကိုလည်းပြင်ဆင်ပေးဖို့လိုအပ်ပါတယ်
။မြေယာဥပဒေကပြင်ကိုပြင်မရမယ်ပေါ့နော်။ဘာလို့လဲဆိုတော့ဒီမြေယာဥပဒေကကျွန်တော်တို့လယ်သမားတွေရဲ့ဒီ land security ကိုအကာအကွယ်မပေးနိုင်တယ်လို့ပြဿနာတွေကိုမရှေ့ရှင်းနိုင်ဘူး။မရှေ့ရှင်းနိုင်တယ်လို့ပဲဒီတောင်တုံးလယ်သမားအဖွဲ့အစည်းတွေကိုဖွဲ့စည်းပွင့်ပြုထားတယ်လို့ပဲလက်တွေ့မှာဖွဲ့စည်းပွင့်မရနိုင်တဲ့အတွက်အဲတော့တောင်တုံးလယ်သမားတွေရဲ့အတန်များဒီပြဿနာဖြေရှင်းတဲ့နေရာမှာအဆင်မခံခွဲတဲ့နေရာတွေရောက်မလာတဲ့ခါကျတော့ဒါကလည်းနံပါတ်3ဦးစားပေးနေတယ်ကျွန်တော်ကအတိတ်ကိုဆောင်ရွက်ဖြစ်နေ
။သဘာဝဝင်ချင်းကိုတက်ရောက်မှုကြီးကြီးမားမားရှိစေတဲ့နောက်တစ်ချက်ကဓာတ်မြေဩဇာနဲ့ပိုးသက်ဆေးသုံးဆွဲမှုဖြစ်ပါတယ်။တဘာဝမဟုတ်တဲ့ဓာတုပစ္စည်းတွေတုံးဆွဲမှုရဲ့အကျိုးအဖြစ်တွေကိုတောင်သူတွေနားလည်အောင်ပညာပေးဖို့လိုအပ်တဲ့ပြင်ပြပကတင်သွင်းတဲ့ဓာတုပစ္စည်းတွေရဲ့အရေးအသွေးကလည်းအရေးပါပါတယ်
။တောသူတောင်သားတွေအနေနဲ့အခုတုံးနေတဲ့ဒီပိုးသက်ဆေးတွေပေါ့နော်ဓာတ်မြေဩဇာတွေကတော်တော်ကိုအရေးအသွေးညံ့ခြင်းတဲ့ဟာတွေကနေဆက်တွေကနေဝင်နေရဖြစ်တဲ့ဒီအတွက်ကိုလည်းကျွန်တော် law enforcement လို့ဟာမျိုးကိုအရေးတူဆောင်ရွက်ပေးဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်။
နောက်အရေးပါတဲ့တစ်ချက်ကရေရရှိရေးဖြစ်ပြီးကျေးလက်တွေအထိလူမှုဝန်ဆောင်မှုတွေရောက်ဖို့ကလည်းလိုအပ်နေတာပ
ါ။ငါအနေနဲ့ကျွန်တော်ပြောရရင်တော့ရေရရှိရေးပေါ့နော်။ဒီနည်းဆိုအနီမျိုးလေးကြာလာဖြစ်တဲ့တွေရေရတအားကိုရှားလာတာဖြစ်တယ်။အဲဒီရေရှားလာတာအတွက်ကိုကျွန်တော်တို့က investment တစ်ခုအနေနဲ့ကိုရေရရှိရေးကိုသူတပြေစီစဉ်နေရေးပေါ့ကျွန်တော် rainwater collection ပေါ့နော်။ harvest လို့ခေါ်တဲ့ဒီစီစဉ်နေရေးတွေကိုချိန်သိမ့်နိုင်ဖို့ရရှိနိုင်ဖို့ဆောင်ရွက်ပေးမှသာလဲ။လောဆယ်ကျေးလက်မှာခံစားနေရတဲ့ပြဿနာတွေအဖြစ်ရှင်းနိုင်မယ်လို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့နောက်တစ်ခုနံပါတ်6ကတော့အဲ့ဒီနိုင်ငံသား service ပေါ့ citizen service ကကျေးရွာတွေရောက်ဖို့လဲလို့ရတယ်။ရေစည်ရင်းမြေပုံရရှိရေးနဲ့ကျွန်တော်နိုင်ငံသားကတ်ရရှိရေးထလို့ရတယ်။အဲ့ဒါမရှိတဲ့အတွက်သူတို့ကလုံခြုံသွားပြီးတော့လုံရေးရောသူတို့ဘဝဖွံ့ဖြိုးတိုးတက်ရေးမှာလုံနိုင်လို့မရတဲ့အတွက်ကျွန်တော်ဒီနိုင်ငံသား service ပေါ့ citizen service ကကျေးရွာတွေအထိကိုအထူးသဖြင့်တောင်ပေါ်ဒေသတိုင်းရင်းသားဒေသတွေရောက်ဖို့လဲလုပ်ဖို့လိုတယ်။အဲ့ဒီအမှကျွန်တော်တို့ကဒီရုံးပေါင်းစုံတဘောမျိုးနဲ့ပဲဖြစ်ဖြစ်အနာပေါင်းစုံမျိုးနဲ့ပဲဖြစ်ဖြစ်ဒါတွေကတိတ်ပြီးတော့ကုန်ကြစီအဲ့လုတ်ချင်စိတ်ရှိဖို့ပဲလိုတယ
်အခုလိုကြေးပါတွေအတွက်လက်တလောလုတ်ပေးဖို့လိုအပ်တယ်လို့မြို့ပြတွေအတွက်ရေရရှိရေးပြဿနာအမှိုက်ပြဿနာနဲ့လမ်းတွေမှာရင်ကျောပိတ်ဆို့မှုတွေအတွက်လက်တလောလုတ်ဆောင်ဖို့လိုတာတွေနဲ့ရေရှည်လုတ်ဆောင်ဖို့လိုအပ်နေတာတွေကိုတော့ရှေ့တစ်ပတ်မှာဆက်ပြီးပြောပြပေးပါမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆက်ကြပါမယ်
တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုတောက်ကြနေညာပိုင်းမှာအစ်စ်နားဆင်နိုင်ပြီးအခုလိုစနေမနက်ပိုင်းမှာနောက်တစ်ချိန်ထုတ်လွှင့်ပေးတာဖြစ်ပါရရှင်။ VOA American တန်ကထုတ်လွှင့်ပေးနေတဲ့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေ၊သတင်းဆောင်မတွေနဲ့သတင်းပတ်ဆင်ကဏ္ဍတွေကို burmese.voanews.com မှာအသံဖိုင်နဲ့ပြန်ပြီးတော့နားဆင်နိုင်သလို Facebook စာမျက်နှာကနေပြီးတော့လည်းဖတ်ရှုနားဆင်နိုင်ကြပါရရှင်။
American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။ပြီးခဲ့တဲ့နှစ်စတင်တာဝန်ယူခဲ့တဲ့အချိန်တုန်းကသမ္မတဥဘားမားရဲ့အဆိုရဟာအာရှဒေတာနဲ့ဆက်ဆံရေးဟာဦးစားပေးနေရာမှာဆက်လက်ထားရှိနေခဲ့ပါတယ်။ဒီထဲမှာစီးပွားရေး၊လုံခြုံရေး၊နိုင်ငံရေးစတဲ့ကိစ္စရပ်တွေမှာအာရှကမဟာမိတ်နိုင်ငံတွေနဲ့ပူးပေါင်းလှုပ်ဆောင်ရေးဖြစ်ပါတယ်။န 2016 ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုဟာပစိဖိတ်ရံဝန်ဒေသပူးပေါင်းဆောင်ရွက်ဖို့နိုင်ငံများဖြစ်ကြတဲ့နိုင်ငံပေါင်း12နိုင်ငံကြားကုန်သွယ်မှုသဘောတူညီချက်ရရှိဖို့တွန်းအားပေးလှုံ့ဆော်မှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာသူ့ရဲ့အာရှမဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးခင်မီဖွံ့ဖြိုးတိုးတက်စေဖို့နဲ့တိုးမြလာတဲ့လက်တွဲပေါ်နိုင်ငံတွေရဲ့လုံခြုံရေးကိစ္စတွေကိုထိရောက်စွာဆက်ဆက်အကောင့်ထဲပုံနိုင်ရေးတွေကိုလှုံ့ဆော်ပေးဖို့ဖြစ်ပါတယ်။အာရှပစိဖိတ်ဒေသအတွင်းလက်တွဲပေါ်မဟာမိတ်နိုင်ငံတွေရဲ့ရေချောင်းဆိုင်ရာလုံခြုံမှုဘေးအန္တရာယ်ကျရောက်ချိန်မှာလူသားတွေအတွက်ကယ်ဆယ်မှုဆိုင်ရာအကူအညီပေးရတဲ့မူပိုင်ခွင့်ထိပါမှုတွေအတွက်တံပြန်နိုင်မှုအတွက်အရည်သွေးတိုးတက်အောင်လှုပ်ဆောင်ပေးရေးစတာတွေပါဝင်ပါတယ်။ရေချောင်းဆိုင်ရာလုံခြုံမှုနဲ့နယ်နိမိတ်ကိစ္စတွေမှာအခွင့်အရေးအတွက်အရေးကြီးတဲ့ကိစ္စရပ်ဖြစ်ပါတယ်လို့မဟာဗျူဟာဆက်သွယ်ရေးဆိုင်ရာဒုတိယအမျိုးသားလုံခြုံရေးအကြံပေးအရာရှိဖြစ်တဲ့ဘန်ရော့ကမကြခင်ကပဲဝါရှင်တန်ဒီစီနိုင်ငံခြားသတင်းတောက်များအဖွဲ့မှာအမှားစကားပြောဆိုရင်းနဲ့ထည့်သွင်းပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာရေချောင်းတွန်းလာခွင့်ကိုဦးစားပေးအလေးထားပါတယ်လို့သူကပြောပါတယ်။တောင်တရုတ်ပင်လယ်အတွင်းမှာအငင်းပွားနေတဲ့ဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့ပတ်ဝန်းနေသူတွေအားလုံးအနေနဲ့တင်းမာနေမှုတွေကိုရောပါအောင်လုပ်ကြဖို့နိုင်ငံတကာလိုက်နာကြဖို့ပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့အညီဖြေရှင်းကြဖို့လည်းတိုက်တွန်းထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အများအကျိုးစီးပွားအတွက်တရုတ်နိုင်ငံနဲ့ဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဥပမာအနေနဲ့ပြောရရင်ကျွန်တော်တို့ကြားမှာရာသီဥတုပြောင်းလဲရေးကိစ္စနဲ့ပတ်သက်ပြီးတော့ပြည်တွင်းကမှာနိုင်ငံတကာရေးရာကိစ္စတွေမှာပါအလေးထားပြီးတော့ဂရုတစိုက်ဆောင်ရွက်ခဲ့ကြပါတယ်လို့မစ္စတာရော့ကပြောဆိုပါတယ်။တကယ်လို့သာအမေရိကန်ပြည်ထောင်စုတရုတ်နိုင်ငံတို့နဲ့ပူးပေါင်းမဆောင်ရွက်ခဲ့ဘူးဆိုရင်ပဲရစ်မှာရရှိခဲ့တဲ့သဘောတူညီချက်ကိုအကောင့်ထဲပေါ်နိုင်မှာမဟုတ်ပါဘူးလို့လည်းသူကပြောခဲ့ပါတယ်။ပဲရစ်ညီလာခံအတွက်နှစ်ဖက်ကြားမှာပူးပေါင်းဆောင်ရွက်ဖို့အတွက်ပြီးခဲ့တဲ့နောက်ဆုံးချိန်ဘေကျင်းမြို့မှာတွေ့ဆုံခဲ့တဲ့ဆွေးနွေးပွဲကနေပေါ်ထွက်လာခဲ့တာဖြစ်တယ်လို့လည်းသူကပြောပါတယ်။ကျွန်တော်တို့ဟာအာရှပစိဖိတ်ဒေသရေးရာကိစ္စအများပြားနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့လည်းမစ္စတာရော့ကပြောဆိုခဲ့ပါတယ်။ဥပမာအဖြစ်ပြောရမယ်ဆိုရင်မြောက်ကိုရီးယားနိုင်ငံရဲ့မကြခင်ကပြုလုပ်ခဲ့တဲ့နျူကလ িয়ার စမ်းသပ်မှုနဲ့ပတ်သက်တာကမ္ဘာကြီးအတွက်ကျွန်တော်တို့ရဲ့မဟာမိတ်နိုင်ငံတွေအပေါ်ချင်းချောက်မှုပြုလုပ်တာတွေနဲ့ပတ်သက်ပြီးတော့အတူပူးပေါင်းလှုပ်ဆောင်ခဲ့ကြရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီမှဆွေးနွေးခဲ့ကြပါတယ်လို့လည်းသူကပြောဆိုခဲ့ကြောင်းပါခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ။
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့မနေ့ကအစီအစဉ်တွေမကြခင်အဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်အဆုံးမတ်ခင်မှာတော့သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်ကြီးညာပေးပါအောင်မယ်ရှင်။
အမေရိကတိုင်မှာပြန့်နှံ့နေတဲ့အချိန်ကနေတဆင့်ပေါက်ဖွားတဲ့ Zika virus ပိုးဟာလူပေါင်းသန်းနဲ့ချီအကူဆက်ခံနေရပြီးဒီနှစ်နှောင်းပိုင်းဘရာဇီးလ်မှာကျင်းပမယ့် Olympic ပွဲချိန်ရောက်ရင်တော့ Olympic ပွဲတော်ကိုလာရောက်သူအများပြားရှိနေမှာပေါ့။သူတို့နေရာပြန်ချိန်မှာကမ္ဘာအနှံ့ဒီယောဂပိုးကူးဆက်ပြန့်ပွားမှုတွေဖြစ်လာနိုင်တာပေါ့။လူများစုအတွက်ကတော့ Zika virus ပိုးကပြဿနာသိမ့်မရှိပဲအဖျားတက်တဲ့လက္ခဏာမျိုးလောက်ပဲရှိပေမဲ့သူကမွေးဖွားလာမယ့်ကလေးငယ်တွေမှာတော့ဆိုးရတဲ့မွေးရပါချုပ်ရင်းချက်တွေပေါ်ပေါက်နိုင်တယ်လို့ယောဂထိန်းချုပ်ကာကွယ်ရေးဗဟိုဌာနကပြောပါတယ်။အဓိက serious attack ခံဖွဲ့ကတပိတ်မှောက်ခဲ့ပေမဲ့ serious ဖြစ်ပွဲအဆုံးသတ်ရေးတောက်ကြန်နေမှာငင်းချင်းဆွေးနွေးပွဲတွေကိုတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကုလသမဂ္ဂတာဝန်ရှိသူတွေကျင်းပခဲ့ကြပါတယ်။ serious နိုင်ငံဆိုင်ရာကုလသမဂ္ဂအထူးတန်တမန်နဲ့ကုလသမဂ္ဂဆိုင်ရာ serious တန်မကြီးဦးဆောင်တဲ့စီးရီးအစိုးရကိုယ်စားလှယ်ဖွဲ့တို့ဂျနီဗာမှာရှိတဲ့ကုလသမဂ္ဂရုံးမှာတွေ့ဆုံပြီးတောက်ချန်တဲ့နေ့လယ်မှာဆွေးနွေးပွဲကိုစတင်လိုက်တာဖြစ်ပါတယ်။အီရန်နိုင်ငံကိုခီးသွွာလာမှုတဲ့အမေရိကန်အစိုးရနိုင်ငံခြားရေးဌာနကတောက်ချန်နေမှာပဲသတိပေးချက်တည်းထုတ်ပြန်လိုက်ပါတယ်။အထူးသဖြင့်အီရန်နယ်နယ်ပွားအမေရိကန်နိုင်ငံသားတွေကိုသတိပေးထားတာဖြစ်ပါတယ်။အမေရိကန်နဲ့အီရန်နှစ်နိုင်ငံစလုံးတွေနိုင်ငံသားခံယူထားသူတွေအနေနဲ့အီရန်မှာအဖမ်းခံတဲ့အနေကိုထပ်မံပြီးသတိပေးထားတာဖြစ်ပါတယ်။ဂျပန်ဘိုဘန်ကအတိုးနှုံအနှုတ်ဒသမ3ညဒသမ1ရာခိုင်နှုန်းသတ်မှတ်ဖို့မမျှော်လင့်မဲ့ဆုံးဖြတ်လိုက်ပါတယ်။အခုလိုဂျပန်ဘိုဘန်ကအတိုးနှုံကိုအနှုတ်ရာနှုန်းသတ်မှတ်မယ်လို့မမျှော်လင့်မဲ့ရုပ်ချက်ကြေညာလိုက်ပြီးတဲ့နောက်မှာအာရှဒေတာအစုရှယ်ယာဈေးတွေတောက်ကြနေမှာတိတိတသာတက်ခဲ့ပါတယ်
။စနေနေ့မနေ့ပိုင်းနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြေညာပေးခဲ့တာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ဒီကနေ့မနေ့ညနေ
နဲ့6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေအတန်လွှင့်ပေးသွားမှာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမခွန်မျိုးပါ
This program has come to you from the Voice of America, Washington.